Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA အမေရိကန်အတန်းကနေ2024ခုနှစ်စက်တင်ဘာလ16ရက်တနင်္လာည VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885နဲ့စနေတနင်္ဂနွေနေ့တွေမှာဆိုလို့ရှိရင်တော့လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မခင်လေးကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးပါမယ်ရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့သမ္မတဟောင်းဒေါ်နယ်ထရန့်ကိုဒုတိယအကြိမ်လှုပ်ရှားမှုစ조사မှုအပေါ်ပြစ်တင်ရှုတ်ချမှုတွေထွက်ပေါ်နေပါတယ်မြန်မာဟာမွေးစေဝါထုတ်လုပ်မှုနဲ့တဆင့်ခံတင်ပို့မှုအဓိကနိုင်ငံအဖြစ်ပါဝင်ကြောင်းအမေရိကန်ကကြေညာပါတယ်ရေပေးသင့်မြန်မာပြည်သူတွေအတွက်တောင်ကိုရီးယားနဲ့အိန္ဒိယတို့ကအကူအညီတွေပေးဖို့ပြင်ဆင်နေကြပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောသတင်းတွေကိုတော့အမခင်လေးနဲ့ပဲအတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါအခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကရင်ပြည်နယ်နဲ့ကယားပြည်နယ်တွင်းကဆေးဘေးရှောင်ဒုက္ခသည်တွေနေထိုင်တဲ့နေရာတွေမှာရေကြီးရေရှမ်းနေသလိုနေအိမ်တွေလည်းအလုံးလိုက်မျောပါနေပါတယ
်အခက်ခဲရတာရေနဲ့အစားအသောက်တွေရရင်ကျဉ်တ်ပါပြီဒီမှာတော့ဆက်ပုံမြင့်နေတာတို့ကသူ့ပြီးတော့ပိတ်မိနေတာပါရေကတော့ပတ်လက်ဝိုင်းထားပြီးဖြစ်နေတာအတွက်ကိုပေါ့
တမိုင်းမှာမကြုံစဘူးအဆိုးဝါးဆုံးရေကြီးမှုဖြစ်ကရင်ပြည်နယ်ကယားပြည်နယ်တွင်းကဆေးဘေးရှောင်စခန်းတွေမှာရေကြီးနေတဲ့အတွက်အကူအညီတွေလိုအပ်နေတဲ့သတင်းကိုကြားခဲ့ကြရတာပါဒီသတင်းပြည်စုံကိုနောက်ပိုင်းဆက်လက်တင်ပြပေးသွားပါမယ်ဒီသတင်းတွေအပြင်ပဲခူးတိုင်းကြောက်ကြီးနဲ့ဖြူမြို့နယ်အနီးဝန်းကျင်ကကြေးရွာတွေမှာစစ်တောင်းမြေကြီးတက်လာတဲ့အတွက်အရေးပေါ်အကူအညီကယ်ဆယ်ရေးတွေလိုအပ်နေပါတယ်ဒီလိုနိုင်ငံနဲ့ရေကြီးရေရှမ်းဖြစ်ပြီးတဲ့နောက်ပိုင်းလမ်းပန်းဆက်သွယ်ရေးတွေပြတ်တောက်သွားတဲ့အပြင်ကုန်စည်သီးနှံတွေအပါအဝင်စားတောက်ကုန်တချို့ရဲ့လက်ကားဈေးနှုန်းတွေမြင့်တက်သွားပါတယ်မန်နေတိုင်းနဲ့မှာလည်းအရေးပေါ်အကူအညီတွေနဲ့ပြန်လည်ထူထောင်ရေးလိုအပ်ချက်တွေရှိနေပါတယ်ဒါအပြင်မြန်မာအရေးတရုတ်နိုင်ငံရဲ့ဂျာဝင်ဖြည့်ရှင်းပေးမှုကြိုးပမ်းမှုတွေဟာလက်တွေကျရလားဆိုတော့အကဲအခတ်တချို့ရဲ့မေးခွန်းထုတ်တာကိုလည်းကြားရမှာပါဒါတွေကိုနားဆင်ရပြီးတဲ့အပြင်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စီစီစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီစီစဉ်တွေမှာဆိုလို့ရှိရင်တော့ဆွေးနွေးခန်းနဲ့စီးပွားရေးကဏ္ဍလူမှုရှုခင်းစတဲ့ကဏ္ဍတွေကိုနားဆင်ရမှာပါဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူပြောပြပေးသွားပါမယ်ရှင
်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံဖို့စ조사မှုဖြစ်ခဲ့တဲ့အကြောင်းပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကအတည်ပြုလိုက်ပြီးတဲ့နောက်နိုင်ငံရေးအကြမ်းဖက်လုပ်ရက်တွေကိုပြည်တွင်းပြည်ပပြစ်တင်ရှုံချမှုတွေနဲ့လုံခြုံရေးပုံမူတင်းကြပ်မှုတွေတောင်းဆိုမှုတွေထွက်ပေါ်လာပါတယ
် I was very worried by the news about this attempt looks like an assassination
ဒီတင်းကြားရတဲ့အပေါ်အထူးစိုးရိမ်မိတဲ့အကြောင်းအကြမ်းဖက်မှုလုပ်ရက်ဟာနိုင်ငံရေးနယ်ပယ်ထဲမှာလုံးဝနေရာမရှိကြောင်းနဲ့ဒီလိုအကြမ်းဖက်တဲ့လုပ်ရက်ကိုလုံးဝလက်ခံလို့မရဘူးဆိုတာကိုရှင်းရှင်းလင်းလင်းပြသဖို့လိုအပ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ကီယာစတာမာကပြောပါတယ်ဒီဖြစ်အတွက်အလွန်စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့နိုင်ငံရေးကိုအကြမ်းဖက်မှုနဲ့မရောထွေးသင့်ဘူးလို့လည်းသူကပြောပါတယ်ဖလော်ရီဒါပြည်နယ် West Palm Beach Golf ကစားကွင်းမှာ Republican သမ္မတကိုယ်စားလှယ်လောင်ဒေါ်နယ် Trump ကောက်ကစားနေတဲ့အချိန်တနက်ကင်ဆောင်ထားလာထားသူတဦးတွေ့ခဲ့တဲ့အတွက်အထူးလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ခဲ့ပါတယ်တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့ဒီအဖြစ်အပျက်မှာသမ္မတ Hong Trump ကဘေးကင်းလုံလုံခြုံခြုံခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ဒီမိုကရက်တစ်ပါတီပြိုင်ဘက်လက်ရှိဒုသမ္မတကမလာဟဲရစ်ကတော့သမ္မတဟောင်းထရမ့်တနင်္ဂနွေနေ့ကဂျုံခဲ့ရတဲ့ဖြစ်ရအပေါ်အံ့ဩတုန်လှုပ်မိတဲ့အကြောင်းနဲ့အကြမ်းဖက်မှုတွေပုံမူကြီးထွားမလာအောင်ဝိုင်းဝန်းကြိုးပမ်းရမယ်လို့ပြောပါတယ်သမ္မတဂျိုးဘိုင်ဒန်ကလည်းသမ္မတဟောင်းထရမ့်ကိုဘေးကင်းလုံခြုံစွာစောင့်ရှောက်နိုင်ရေးအထူးလုံခြုံရေးတပ်ဖွဲ့တွေလိုအပ်တာကိုဆက်လက်ဖြည့်ဆည်းပေးသွားမှာဖြစ်တဲ့အကြောင်းထုတ်ပြန်ပါတယ်မနေ့ကဖြစ်ရတဲ့သမ္မတဟောင်းထရမ့်ရဲ့ Republican Party ကလွတ်တော်အမတ်တွေပြည်내အုပ်ချုပ်ရေးမှုတွေအပြင် Democrat Party ကလွတ်တော်အမတ်တွေကလည်းဝေဖန်ရှုံချခဲ့ကြပါတယ်။ Ukraine သမ္မတ Volodymyr Zelensky ကတော့သမ္မတဟောင်းထရမ့်အထူးအခိုက်မရှိတာကြားသိရတဲ့အတွက်ဝမ်းသာကြောင်းပြောဆိုခဲ့တယ်လို့ Israel နိုင်ငံသားရေးဝန်ကြီး Israel Katz ကလည်းဒုတိယကြိမ်လှုပ်ကြံမှုနဲ့ကြုံရတဲ့သမ္မတဟောင်းထရမ့်အတွက်စုမုံကောင်းတောင်းကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံမှုစ조사သူဖြစ်မသိငါသူဟာရုရှားကျူးကျော်မှုကိုခုခံနေတဲ့ယူကရိန်းကိုထောက်ခံသူတူဖြစ်ကြောင်းအမေရိကန်မီဒီယာတချို့ကဖော်ပြနေကြပါဗျ။လာမယ့်အမေရိကန်ယူကောက်ပွဲမှာ Republican Party ရဲ့သမ္မတလောင်းဖြစ်ရှင်ပြိုင်မဲ့ထရမ့်ကို လောက်ချံဖို့ကြိုးပမ်းသူဖြစ်မတင်ကားမှုနဲ့အာဏာပိုင်တွေဖမ်းဆီးထားသူဟာဟာဝိုင်ပြည်နယ်ကအသက်58နှစ်အရွယ် Ryan Root ဆိုသူဖြစ်ကြောင်း CNN Fox News နဲ့ The New York Times တို့လိုအမေရိကန်မီဒီယာကြီးတွေကအမည်မဖော်လိုတဲ့လုံခြုံရေးအရာရှိတွေကိုကိုးကားပြီးတော့ဖော်ပြခဲ့ကြပါတယ်အမှုကိုဦးဆောင်စစ်ဆေးနေတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရို FBI အပါအဝင်တာဝန်ရှိသူတွေကတော့ဘယ်သူဘဲဝါဆိုတာကိုတရားဝင်ထုတ်ပြန်တာမရှိသေးပါဘူးအဖြူအမဲမတဲခွဲတဲ့ပြည်ပခမျိုးတွေရှိပေမဲ့ Ukraine အရေးကတော့ဓမ္မနဲ့အာရမရင်ဆိုင်ရတဲ့ကိစ္စဖြစ်တယ်ဆိုတာရှင်းနေတယ်လို့လည်း2022ခုနှစ်လာတော့က Newsweek Romania သတင်းဌာနရဲ့မေးမြန်းခန်းမှာ Ruth ကပြောခဲ့ပူပါတယ် Ukraine ဘက်ကကူတိုက်ပေးဖို့တွားခဲ့ပေမဲ့အသက်အရွယ်အရာရောစစ်ရေးအတွေ့အကြုံရောအားနည်းတဲ့အတွက်ကြောင့်လက်တွေမဖြစ်နိုင်ခဲ့ဘူးလို့လည်းမေးမြန်းခန်းမှာဖော်ပြခဲ့တာပါရုရှားကျူးကျော်မှုကိုရင်ဆိုင်နေရတဲ့ Ukraine အတွက်နိုင်ငံတကာအတိုင်းအဝိုင်းကကူညီဖို့ကိုလည်းတိုက်တွန်းခဲ့ပါသေးတယ်ရှင်
ယူကရိန်းနိုင်ငံမြို့တော် Kiev ကိုရုရှားကပြင်းထန်တိုက်ခိုက်နေတာဒီတလထဲမှာပဲရှစ်ကျင်ရှိပြီလို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒီနေ့ Kiev မြို့ကိုပြင်းထန်တိုက်ခိုက်ခဲ့တဲ့ရုရှား drone နှစ်ဒါဇင်နီးပါးကိုကြားပြတ်ပစ်ချနိုင်ခဲ့တယ်လို့ထိခိုက်သေးဆုံးမှုမရှိဘူးလို့ Kiev မြို့စစ်ဘက်ဆိုင်ရာအကြီးအကဲ Sahi Popko က Telegram လူမှုကွန်ရက်မှာရေးပါတယ်။ Kiev အပြင်တခြားဒေသအတော်များများလည်းပြင်းထန်တိုက်ခိုက်ခံခဲ့ရတဲ့အကြောင်းပြောပါတယ်။ဒီပြစ်ပတ်ရုရှားကပစ်လိုက်တဲ့ drone ရင်56ဆင်းနဲ့က53ဆင်းကိုတော့သူတို့ဘက်ကပြစ်ချနိုင်ခဲ့တဲ့အကြောင်းပြောပါတယ်။ယူကရိန်းကိုစစ်လက်နက်တွေပံ့ပိုးပေးဖို့နဲ့ရုရှားနိုင်ငံအတွင်းပိုင်းဒေသတွေပြစ်မှတ်တွေကိုတိုက်ခိုက်တာမှာတာဝေးပြစ်လက်နက်တွေကိုအသုံးပြုခွင့်ပေးဖို့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကမဟာမိတ်တွေကိုတောင်းဆိုပြီးနိုင်ပိုင်းအကြမှာပဲရုရှားကလေကြောင်းတိုက်ခိုက်မှုတွေပိုလုပ်လာတာပါ။တာဝေးပြစ်လက်နက်တွေအသုံးပြုခွင့်ရမယ်ဆိုရင်ရုရှားအတွင်းပိုင်းစစ်အခြေစိုက်စခန်းတွေထိတိုက်ခိုက်နိုင်တယ်လို့ယူကရိန်းသမ္မတဇယ်လင်စကီကတင်းနှင်းငွေနေပြောကြားတဲ့ညစဉ်မေးခွန်းမှာပြောပါတယ်။ဒီလိုအသုံးပြုခွင့်ရဖို့အမေရိကန်၊ပြင်သစ်၊ဂျာမနီနဲ့အီတလီနိုင်ငံတွေကဆုံးဖြတ်ချက်တွေကိုစောင့်ဆိုင်းနေတယ်လို့လည်းသူကပြောပါတယ်။ဒီချိန်ထဲမှာပဲတင်းနှင်းငွေနေတင်းနှင်းလာနေမှာရုရှား-ယူကရိန်းနဲ့ဇာဒေသတစ်လျှောက်ဒေသတွေကိုယူကရိန်းစစ်တပ်ကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ10ဦးဒဏ်ရာရခဲ့ပြီးတော့လူနေအိမ်တွေကားတွေပျက်စီးခဲ့တယ်လို့ဘယ်ဂိုရော့ဒေသအုပ်ချုပ်ရေးမှူးကပြောပါရခင်ဗျာ
။ဒီကနေ့အစောပိုင်းအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာဒေသမှာလူ16ယောက်သေဆုံးကြောင်းပါလက်စတိုင်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲလက်မနွန်တောင်မှာဟစ်စ်ဘိုလာအဖွဲ့ရဲ့ရော့ကတ်ပစ်စင်တွေနဲ့စစ်ဘက်ဆိုင်ရာနေရာ20လောက်ကိုဖျက်ဆီးနိုင်ခဲ့ကြောင်းအစ္စရေးစစ်တပ်ကပြောခဲ့တာပါ။လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာလေပိုင်းဒေသမှာရှိတဲ့ New Strat ဒုက္ခသည်စခန်းကအိမ်တလုံးကိုထိမှန်ခဲ့ပြီးအနည်းဆုံး10ဦးသေဆုံးက73ဦးဒဏ်ရာရခဲ့ပါတယ်။ဂါဇာမြို့ကအိမ်တလုံးကိုထိမှန်ရာကနေနောက်ထပ်6ယောက်သေဆုံးခဲ့ကြောင်းနဲ့ Hamas အဖွဲ့အုပ်ချုပ်မှုအောက်မှာအလုပ်လုပ်နေရတဲ့အရေးပေါ်ဝန်ထမ်းတွေကိုကိုးကားပြီးတော့ AP သတင်းဌာနကဖော်ပြခဲ့တာပါ။တေဆုံးသူတွေထဲမှာအမျိုးသမီး4ဦးကလေးငယ်2ဦးပါဝင်ခဲ့ပါတယ်။တစ်ချိန်ထဲမှာပဲဂါလီလဲဒေသမှာလည်းလေကြောင်းရဲ့အချက်ပေးအုပ်အော်တန်ကြားခဲ့ရပြီးတဲ့နောက်အစ္စရေးကိုလေဗနွန်ဘက်ကနေလေကြောင်းကနေပစ်ခတ်မှုနှစ်ခုကိုထောက်လန်းတွေ့ရှိခဲ့ရပြီးဂိုလန်ကုန်းမြစ်မြောက်ပိုင်းဒေသကိုကြောက်ခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးအရက်သားတွေအနေနဲ့ဖြစ်စေမဲ့ချင်းချောက်မှုကြောင့်လေဗနွန်တောင်ပိုင်းမှာရှိတဲ့ဟစ်စ်ဘိုလာအဖွဲ့ရဲ့ရော့ကတ်ပစ်စင်တွေနဲ့စစ်ဘက်ဆိုင်ရာနေရာ20လောက်ကိုလေကြောင်းကနေတိုက်ခတ်ခဲ့ကြောင်းအစ္စရေးစစ်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထုမီတာ32 kHz 9303ညနဲ့9383ညလိုင်းထုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။ဖီအမေရိကန်အတန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။မြန်မာနိုင်ငံဟာကမ္ဘာမှာမူရစ်ဆေးဝါးထုတ်လုပ်မှုနဲ့တဆင့်ကန်တင်ပို့မှုအဓိကနိုင်ငံတွေမှာအပါအဝင်အဖြစ်သတ်မှတ်ကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။မြန်မာ၊ဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေဟာလွန်ခဲ့တဲ့12လအတွင်းနိုင်ငံတကာမူရစ်ဆေးဝါးတက်ဖြည့်ရေးသဘောတူညီချက်နဲ့အညီမူရစ်ဆေးတက်ဖြည့်ရေးလုပ်ငန်းတွေမှာလှုပ်ဆောင်မှုပြတ်ခွက်ခဲ့တဲ့အတွက်ဒီစည်းရုံးထဲမှာထက်သွင်းဖော်ပြခြင်းခံရကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့စက်တင်ဘာ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီနိုင်ငံတွေမှာမူရစ်ဆေးတက်ဖြည့်ရေးအတွက်အမေရိကန်အစိုးရရဲ့ထောက်ပံ့ကူညီပေးမှုဟာလည်းအရေးပါတယ်လို့ပြောပါတယ်။မူရစ်ဆေးဝါးထုတ်လုပ်မှုနဲ့ကုသရေးဝန်မှုအဓိကနိုင်ငံတွေအဖြစ်သတ်မှတ်ခံရတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုကိုဒိုက်အိုက်ထိခိုက်စေတဲ့မူရစ်ဆေးဝါးထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့ဓာတုဆေးဝါးထုတ်လုပ်တင်ပို့တဲ့နိုင်ငံတွေကိုလည်းထည့်သွင်းထားတာပါ။ဒီကြေညာချက်မှာမြန်မာနဲ့အတူအာဖဂန်နစ္စတန်၊ဘိုလီးဗီးယား၊တရုတ်၊အိန္ဒိယ၊လာအိုမက္ကဆီကို၊ကိုလံဘီယား၊အီကွေဒေါ၊ဂွာတီမာလာ၊ဟေတီ၊ဟွန်ဒူရပ်၊ဂျမေကာ၊နိုင်ကာရာဂွာ၊ပနားမာ၊ပီရူးနဲ့ဗင်နီဇွဲလားတို့အပြင်အယ်ဆာဗေဒို၊ဘာဟားမတ်စ်ဘလစ်ကော့စတာရီကာ ဒိုမီနီကန်ရီပပ်ဘလစ်နိုင်ငံနေလဲပါဝင်ပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ကအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေနဲ့မတည်ငြိမ်မှုတွေကြောင့်မူရစ်ဆေးဝါးထုတ်လုပ်မှုတွေတိုးလာတာတွေ့ရကြောင်းလဲကုလသမဂ္ဂနဲ့နိုင်ငံတကာအသံအဝိုင်းကသတိပေးထားပါတယ်ခင်ဗျာ
ကချင်ပြည်နယ်ဖားကန်မှာစစ်ကောင်စီနဲ့အတိုက်ခံလက်နက်ကိုင်အဖွဲ့တွေကြားတရင်တစ်ပတ်ကျော်ကြာတိုက်ပွဲတွေကြောင်းအရက်သား30ထပ်မင်းနဲ့တေဆုံးခဲ့ကြောင်းဒေသခံတွေကပြောပါတယ်ဒီကနေ့မှလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင်းတေကြီထိခိုက်မှုတွေရှိခဲ့တယ်လို့ဒုက္ခသည်တွေကိုအကူအညီတွေပေးနေတဲ့ဒေသခံတယောက်ကပြောပါတယ်စစ်ကောင်စီတပ်စခန်းတွေကပစ်ခတ်နေတဲ့လက်နက်ကြီးတွေဟာဖားကန်လူနေရပ်ကွက်ရဲ့နေရာအနှံ့ကိုကျရောက်ပောက်ကွဲခဲ့တယ်လို့ကိုယ်တိုင်ကြုံတွေ့နေရခဲ့သူတွေကလည်းပြောပါရယ်စက်တင်ဘာ9ရက်နေ့ကနေစတင်ခဲ့တဲ့ဖားကန့်ဆိုင်းတောင်တိုက်ပွဲကြောင့်ကချင်ပြည်နယ်မှာစစ်ရေးတင်းမာမှုတွေကမြင့်တက်နေပြီးတော့နှစ်ဖက်စလုံးကနေလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်နေတာတွေရှိကြောင်းလည်းဖားကန့်ဒေသခံတွေကပြောပါရယ်ဖားကန့်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတော့လက်တလောသတင်းထုတ်ပြန်တာတွေမတွေ့ရသေးပါဘူး2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြီးထွားလာရကနေစစ်စခန်းတွေလက်လွတ်ဆုံးရှုံးနေရချိန်မှာအပြင်းအထန်လက်တုံ့ပြန်မယ်လို့စစ်ကောင်စီအကြီးအကဲကသတိပေးခဲ့ပြီးတဲ့နောက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေကလည်းတိုးလာနေတာဖြစ်ပါရဲ့ရှင
်။ယာဂီမုံတိုင်းတန်ကြောင့်လူပေါင်း100ကျော်နဲ့မနေ့တည်ဆုံးခဲ့ရတဲ့မြန်မာနိုင်ငံအတွက်အခုအညီပေးမဲ့အစီအစဉ်တွေကိုအိန္ဒိယနဲ့တောင်ကိုရီးယားတို့ကကြေညာလိုက်ကြပါတယ်။မုံတိုင်းတန်ခံခဲ့ရတဲ့မြန်မာနိုင်ငံအတွက်စာနာမှုအကူအညီအမေရိကန်ဒေါ်လာ73သန်းထောက်ပံ့ပေးမယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်ဒီအကူအညီတွေကိုနိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRC အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်ကြတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးယုံ OCHA ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF တို့အပြင်အာဆီယံစာနာမှုအကူအညီပေးရုံ AHA စတဲ့နိုင်ငံတကာအဖွဲ့အစည်းတွေကတစင်ထောက်ပံ့ပေးသွားမှာဖြစ်တယ်လို့ရန်ကုန်မြို့မှာရှိတဲ့တောင်ကိုရီးယားတန်ယုံကထုတ်ပြန်ထားပါတယ်။ဒါဟာမြန်မာပြည်သူတွေခက်ခဲမှုနဲ့ကြုံနေရတဲ့အချိန်လိုအပ်နေတဲ့ပြည်သူတွေကိုတောင်ကိုရီးယားကကူညီထောက်ပံ့ပေးခြင်းဖြစ်ပြီးအဓိကအားဖြင့်ကျန်းမာရေးစောင့်ရှောက်မှုစားနပ်ရိက္ခာလုံခြုံမှုရှိရေးနဲ့တခြားအရေးပေါ်လိုအပ်တဲ့နေရာတွေမှာသုံးစွဲသွားဖို့ဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အလားတူပဲမြန်မာနိုင်ငံအပါအဝင်ယာဂီမုံတိုင်းတန်အစိုးဆုံးခံခဲ့ရတဲ့နိုင်ငံတွေကိုအကူအညီတွေစတင်ပေးအပ်နေပြီလို့အိန္ဒိယကလည်းပြောပါတယ်မြန်မာဗီယက်နမ်နဲ့လာအိုနိုင်ငံတွေကိုစာနာမှုအကူအညီပေးမဲ့ Operation Sadvaf အစီအစဉ်ကိုမနေ့စက်တင်ဘာလ15ရက်နေ့မှာစတင်လိုက်ပြီးဖြစ်ကြောင်းအိန္ဒိယအစိုးရတာဝန်ရှိသူတွေကပြောပါတယ်ဒီအစီအစဉ်ဟာအိန္ဒိယရဲ့အရှေ့ပိုင်းဒေသကိုဦးတည်ဆောင်ရွက်ခြင်း At Eat Policy နဲ့အညီအာဆီယံအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခြင်းဖြစ်ကြောင်းအိန္ဒိယနိုင်ငံရဲ့ဝန်ကြီး S. Jai Shankar ကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလအတွင်းတိုက်ခိုက်ခဲ့တဲ့မုံတိုင်းကြောင့်အသက်သေဆုံးမှုတွေနဲ့အတူရေကြီးရေလျှောက်မှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေလည်းအများအပြားရှိခဲ့တဲ့မြန်မာနိုင်ငံကိုစာနာမှုအကူအညီတွေပေးနိုင်ရေးအတွက်အိန္ဒိယရေတပ်ကအရှေ့ပိုင်းရေတပ်အုပ်စုနဲ့အတူပူးပေါင်းဆောင်ရွက်မှုတွေစတင်နေပြီလို့လည်းပြောပါတယ်ခင်ဗျာ
နနေ့လာနေမနေ့ပိုင်းကတရုတ်နိုင်ငံရှန်ဟိုင်းမြို့ကိုအင်အားပြင်းတိုင်ဖုန်းမုန်တိုင်းဘီဘန်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဗိုလ်ချုပ်အနီးအမြင့်ဆုံးလေတိုင်နှုန်းကတနအီကို94မိုင်နဲ့တိုက်ခိုက်ခဲ့တဲ့ဒီမုန်တိုင်းဟာ1949ခုနှစ်ကရှန်ဟိုင်းကိုဝင်ရောက်ခဲ့တဲ့ Gloria တိုင်ဖုန်းမုန်တိုင်းပြီးတဲ့နောက်အင်အားအပြင်းဆုံးလည်းဖြစ်ပါတယ်။မုန်တိုင်းကြောင့်ရှန်ဟိုင်းမြို့ကန်နာအေရီယာတစ်လျှောက်ကိုပိတ်ထားလိုက်သလိုလေရင်ခီးစဉ်1400ကျော်ရပ်ဆိုင်းထားပါတယ်။ယထာခီးစဉ်တွေကိုတော့တနင်္ဂနွေနေ့မနက်ပိုင်းကလေးကရန်နာတဲ့အတွက်စောင်းဦးရာသီ3ရက်တာအစိုးရရုံအားလက်ရက်ခီးသွားတွေလည်းအစီအစဉ်တွေနှောင့်နှေးခဲ့ရပါတယ်။ရှန်ဟိုင်းမြို့ကတရုတ်နိုင်ငံတောင်ပိုင်းကုန်းတွင်းပိုင်းမှာရှိနေပြီးတော့မုန်တိုင်းဒိုက်ရိုက်ဝင်ရောက်တိုက်ခိုက်တာနှဲပါပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲဖိလစ်ပိုင်၊ဗီယက်နမ်နဲ့တရုတ်နိုင်ငံဟိုင်နမ်ပြည်နယ်တောင်ပိုင်းကိုအင်အားပြင်းယာဂီတိုင်ဖုန်းမုန်တိုင်းတိုက်ခိုက်ခဲ့ပါသေးတယ်။ယာဂီတိုင်ဖုန်းမုန်တိုင်းရိုက်ခတ်မှုကြောင့်ထိုင်းနဲ့မြန်မာနိုင်ငံမှာလူတွေသေဆုံးရတဲ့အထိရေကြီးရေလျှံမြေပြိုမှုတွေလည်းကြုံခဲ့ရပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့တူပြပြခဲ့တာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မကြုံစဘူးတနိုင်ငံလုံးရေကြီးရေရှမ်းခဲ့ရတဲ့အထက်မှာစစ်ဆောင်စခန်းတွေမှာရေကြီးရေရှမ်းနေမှုနဲ့ပတ်သက်တဲ့သတင်းကိုပြပြပေးခြင်းပါတယ်ပဲခူးတိုင်းတောင်ကုန်းမြို့နယ်တဝိုက်စစ်တောင်းမြေကမ်းဘေးကြေးရွာတွေကနေရေကြီးတာဟာတမိုင်းမှာမကြုံစဘူးအဆိုးဝါးဆုံးရေကြီးမှုဖြစ်ပြီးတော့အကူအညီတွေလိုအပ်နေတဲ့အကြောင်းပရိုက်တာကေဆေးအဖွဲ့ဝင်တွေကလည်းပြောပါရယ်ယာဂီတိုင်ဖုန်းမုန်တိုင်းကြောင့်ရေကြီးမြေပြိုတာတွေကြုံရတဲ့အထက်မှာကရင်ပြည်နယ်နဲ့ကယားပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်တွေနေထိုင်တဲ့နေရာတွေကလည်းပါဝင်နေပါရယ်ရေကြီးတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်တွေယာယီခိုလုံနေတဲ့အမိုးကာတွေကိုစွန့်ပြီးတော့ဘေးလွတ်ရာကိုလည်းထွက်ပြေးနေကြရပါရယ်ကရင်ပြည်နယ်အရှေ့ပိုင်း ရာတို့ဆစ်ဆောင်ဒုက္ခသည်စခန်းမှာအိမ်တွေရရေထဲမျောပါသွားတဲ့အတွက်လူတွေထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းနဲ့ဒုက္ခသည်တွေကပြောပါတယ်။ဒီအကြောင်းတွေကို AFP သတင်းဌာနကတောင်ငူမြို့ကရေဘေးကယ်ဆယ်ရေးလုပ်ကိုင်နေသူတဦးနဲ့ကရင်ပြည်နယ်ရာတို့ဒုက္ခသည်စခန်းကမျက်မြင်ကြုံတွေ့နေရတဲ့သူတွေကိုတွေ့ဆုံမေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင်။
ကျွန်တော်ကတော့အားလုံးမိသားစုအရေးပေါ်အနေနဲ့ကတော့ကျွန်တော်အခက်ခဲရတာရေနဲ့အစားအသောက်လေးရရင်ပြင်တတ်ပါပြီဒီမှာတော့ဆက်ပုံမြင့်နေတဲ့အတွက်သူ့ပြီးတော့ပိတ်မိနေရပါရေကတော့ပတ်လက်ဝိုင်းထားဖြစ်နေတဲ့အတွက်ကိုပေါ့အ
ဲ့လိုဝိုင်းနေတယ်ကမဆောင်ရတော့ရေမြင်တော့ပြန်မှာပါလေအခုကအိမ်ဒီပဲပေါ်လာတော့ဘလို့မှမနေကြဘူးခိုင်ရတော့ဒါမှမနှက်ဘူးအရင်မြင်တော့အောက်ဆင်မှညော့ရတာဟွာကျန်တဲ့အိမ်နဲ့အပူကြတော့အကုန်နဲ့တာပေါ့အိမ်ညင်းတော့လဲအပူကြီးရဲ့ဘယ်သူကနေရမှာတော့ဒီလောက်မူပါကင်းမနဲ့အဲ့တော့တက်ကြီးတဲ့လူရောငယ်တဲ့လူရောကယ်ဆယ်ရခွဲရဟာတွေလေနဲ့လာပြန်သွားလေစပါးတို့ပါတို့ဆုံးကြောနာပေါ့အားကြီးချက်ပဲလေးရောကျန်တဲ့တုံးလေးတင်းနေရတော့ညောချင်လဲညောမညောချင်နေလူတက်ပြိဿံတက်လာဝါဖုံးတမှာဒါတော့မှဒီမှာရေသားများရောဝိုင်းကျူးဖြစ်လွတ်ခဲမှာလူကြီးကြီးပြန်မှာ
ကျွန်မပြိုတဲ့ညမှာကညတကောင်ဖြစ်တော့အာတညလုံးဟိုဆူညာနော်လောက်ဆင်ရတော့သူကအိမ်မျောတာနေကြောက်ကြတာနေလူအော်တာနဲ့ကြာတော့လေနော်အဲကျွန်တော်ညချင်ရှိဘလို့မှမသွားတတ်မလားဒါတော့မနေ့မိုးလင်းမှာပဲကျွန်တော်သွားကြည့်ရှင်ပါတယ်လူတွေကသူကအတန်ရရနဲ့တွေ့တော့လေနော်အဲလည်းမရှိတော့အဲ့ဒီမျောကုန်ပြီနောက်အိမ်မျောတဲ့အိမ်မှာအိမ်မျောတဲ့အိမ်ရဲ့ဘေးမှာထားတဲ့ဟိုပစ္စည်းလေးချုပ်ပါသွားတော့ပေါ့
ရေတာတဲနဲ့ရင်နဲ့ကသွားလေအဲ့နဲ့တဲညီမတဲတဲ့ဝင်သွားလာအဲ့နဲ့ဦးစားတွေကမယူမေ့ဘူးနောက်ပက်ဆံပဲသူကမျောလေးတော့ဗောပက်ဆံရေဆုံးဝင်တဲတဲ့ဝင်စူးဝရယူပြီးတော့ပြင်ထွက်တာပြီးတော့ပြေးဆိုတဲ့ချိန်မှာသူမပြေးမီတော့လေအဲ့နဲ့တဲနဲ့နိကသွားတော့တဲနဲ့ပသွားတော့ဗောညီမရင်နဲ့မျောသွားတော့ဗောမိစားနဲ့ဗောဟိုထနာဒီခုနောက်ပြောဟိုတဲနဲ့ဦးလေးခုနတဲနာချီရောက်သွားတယ်အဲ့ဒီအတိုင်အောင်ဒီပါရီရောက်သွားတော့ဗောအဲ့ချေကျွန်တော်ညီမတွေရင်နဲ့မျောတော့ကိုလည်းမမျောလေးတော့ဗောကျွန်တော်မေလို့လဲပါလေဟိုစောင်းဝင်ကြီးကတော့ခက်ခဲရှိသွားတော့ဗော။ဘာလို့ဆိုရွာတဲကခက်ခဲရှိပဲဆိုပဲစူဝါစီမစ်ဆောင်ဖြစ်ခါကြတော့လေဒီမထပ်ပဲဖြစ်ဆိုတော့ဘာမှကြောင်တော့လေမဟုတ်လား။ပြောပြရဆိုလို့ရှိလေကိုလည်းဝမ်းနေတော့ဗော။ကိုလည်းဝမ်းနေတယ်။ကိုလည်းအိမ်ထောက်ကြတယ်ဒီမအိမ်ထောက်ကြတယ်ကွာစီမစ်ဆောင်ကိုရခွင့်ရမှလည်းနေတယ်။အခုဒီမဖြစ်သွားလဲဆိုလို့ရှိလေပြောမကောင်းဆိုမကောင်းဘူးနော်။အစရပြောပြလဲလူလဲဒူတိုင်းပါဗော။ပြောမဆိုဘုန်းကကိုလည်းတောင်းတယ်မဟုတ်ပါဘူး။နော်
ကရင်ပြည်နယ်အရှေ့ပိုင်းရာတို့စစ်ဘေးရှောင်ဒုက္ခသည်စခန်းမှာအိမ်တွေရေထဲမျောပါသွားတဲ့လူတွေထိခိုက်ဒဏ်ရာရတဲ့အကြောင်းကြားခဲ့ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့မန္တလေးတိုင်းကရေဘေးသင့်ပြည်သူတွေရဲ့အခြေအနေနဲ့ပတ်သက်တဲ့သတင်းကိုပြောပြပေးခြင်းပါတယ်။မြန်မာနိုင်ငံမှာယာကီမုံတိုင်းနောက်ဆက်တွဲရေကြီးမြေပြိုမှုတွေကြုံခဲ့ရတဲ့မန္တလေးတိုင်းအတွင်းမှာအရေးပေါ်အကူအညီတွေနဲ့ပြန်လည်ထူထောင်ရေးလိုအပ်ချက်တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရေဘေးကြောင့်လမ်းမဆက်တွဲရေးအခက်အခဲတွေကြုံတွေ့နေရပြီးစေတနာရှင်တွေရဲ့အကူအညီတွေရနိုင်မှုတောင်ခက်ခဲနေတယ်လို့ပြောပါတယ်။မန္တလေးတိုင်းကရေဘေးသင့်ပြည်သူတွေရဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုမမြသဇင်အောင်ကတင်ပြပေးပါမယ်ရှင
်။မုံတိုင်းကြောင့်မိုးများရေကြီးခဲ့တဲ့မန္တလေးတိုင်းတွေကတာစီရမဲသင်ပျော်ပွဲကြောက်စင်မြစ်သားဝန်းတွင်ဆတဲ့မြို့နယ်တွေကကြေးရွာတွေမှာရေကြီးရေရှမ်းတာဆဲကျိုးဓာတ်တွေအပြင်တောင်ပြူဓာတ်တွေကြောင့်နေအိမ်တွေပါပျက်စီးဆုံးရှုံးခဲ့ပါတယ်။ရမဲသင်မြို့နယ်ရှိပေလဲပြူကျောင်းနဲ့ဂွေးပင်ကျောင်းဘေးမှာရှိပြီးရွှေလုံသားတွေအများဆုံးနေထိုင်ပြီးတော့အင်ဂျင်900နီးပါးရှိတဲ့တပြည်တော်ကြေးရွာမှာဆိုရင်အင်ဂျီလေးကနေပါဆုံးရှုံးခဲ့ရပြီးတော့ပျောက်ဆုံးနေတဲ့သူအများပြားရှိတယ်လို့ဒေသခံတွေကပြောပါတယ်
။အဲဟုတ်ကဲ့ခင်ဗျာကျွန်တော်တို့မိုးလေဝသတရင်ကတော့ဒီမုံတိုင်းရှိတယ်ပေါ့နော်ကျွန်တော်အဲ့လောက်ပဲသိရတာပေါ့ခင်ဗျာ။အဲ့လောက်ပဲသိရခင်ဗျာ။နေ့20ကျော်30လောက်ဒီမှာနေခဲ့ကြတဲ့နေသားမှလည်းတစ်ခါမှဒီလိုမျိုးမဖြစ်ခဲ့ဘူးတဲ့နေသားမျိုးရင်းနဲ့ဒီတော့ဖြစ်မှမထင်ဘူးပေါ့ခင်ဗျာ။ຢာကနဲ့ရှိမှခင်ဗျာအဲ့ဒီကတော့ကျွန်တော်အတိအကျတော့မပြောနိုင်ဘူးပေါ့ခင်ဗျာ။ຢာကနဲ့တော့ရှိမှပါခင်ဗျာ။ဆိုကြတော့အိမ်အလုံးလိုက်ပါသွားတယ်အိမ်ပေါ်မှာနေမိသားစုလိုက်ပါသွားတာမျိုးတွေဒါမျိုးတွေဖြစ်တယ်ခင်ဗျာ။ကျောင်းသားများတွေရှိပါသေးရခင်ဗျာကျွန်တော်တို့ရှာလို့မတွေ့ရရရှိပါတယ်ခင်ဗျာကျွန်တော်တို့ရင်ခွဲယုံဘက်မှာတွားရှာပြီးတော့ကျွန်တော်မတွေ့ရရရှိပါတယ်ခင်ဗျာကျွန်တော်တို့တိမိတ်တွေမတွေ့သေးပါခင်ဗျာကျွာတော့ချောင်းကြီးဖြစ်သွားတယ်ဗျာကျွာတော့ကျွန်တော်နေလို့မရတော့ဘူးဗျာဒီညမှာလည်းဘယ်သူမှနေရဲမှာမဟုတ်တော့ဘူးအခုဒူးလောက်ကြီးတော့မှနေရာနဲ့ကြောက်နေကုန်ပြီဗျာဖြစ်မနေကြောင်းကြမှာပါခင်ဗျာနေခိုင်းတော့နေရဲမှာမဟုတ်တော့ဘူးဗျာဟုတ်တယ်တော်တော်ကျွန်တော်တို့ကျန်တဲ့ထူထောင်ဖို့ဆိုရတဲ့လောလောဆယ်ဒီစာဝန်ကြီးအစီအပြေဖို့အတွက်ရင်လုံးနေပါတယ်ခင်ဗျာ ဟုတ်ဆောင်းနေရေးအဆင်ပြေပါလေခင်ဗျအခုလာလူနေတဲ့လူတွေနဲ့ကျွန်တော်တို့ဘူးရက်ပိုင်းနေမှာဆောင်းနေရေးအဆင်ပြေပါပြီခင်ဗျပြန်လည်ထူထောင်ရေးအတွက်တော့ကျွန်တော်တို့အတွက်အဲဆုံးဖြစ်မှာပါခင်ဗ
ျရေဘေးကြောင့်စိုက်ပျိုးမြေတွေထိခိုက်ပျက်စီးမှုရှိခဲ့တယ်လို့စိုက်ပျိုးရေးလုပ်ငန်းသုံးကျွဲနွားတရိษံတွေလည်းသိဆုံးခဲ့ပါတယ်မန္တလေးတိုင်းသာစီမြို့နယ်မှာဆိုရင်တရိษံအသေးကောင်တွေကြောင့်ကျန်းမာရေးထိခိုက်မဲ့ NDA နဲ့ကြုံနေရတယ်လို့ဒေသခံတဦးကပြောပါတယ်
တိရစ္ဆာန်တွေတည်များတယ်လူကတော့တယောက်ပဲတည်ရဟုတ်အကောင်များတော့တော်တော်တည်များတယ်တည်နှန်းနွားနဲ့စိတ်နဲ့တည်များပေါ့စင်နွားအုတ်လိုက်တည်ရှိရဆိုတော့လေအဲ့ဒီအုတ်တရားလေဒီလိုဆိုတော့အကိုတခါမှမဖြစ်ဘူးတော့ဟိုပေါ့ဆလိုက်တာပေါ့နော်ဒီလောက်ကြီးဖြစ်မယ်မထင်တော့လည်းအမြင်ပိုင်းမှာခြိထားပြီးတော့အဲ့ဒီအမြင်ပိုင်းမှာခြိထားမိရဲ့နွားတွေအကုန်လုံးပါသွားတော့စိတ်ငူ၃ကောင်ပါသွားတဲ့လူတွေလည်းရှိရင်နှစ်ကောင်ပါတဲ့လူတွေလည်းရှိရင်အဲ့လိုမျိုးတွေဖြစ်မယ်ဟုတ်ဒီကြားစားဒီတလေးစံနေသေးတဲ့အမှန်အနေနဲ့လူချင်းရွာလေလမ်းရနန်းဆောင်နေရာနဲ့ဒီရွာကနောက်ဖက်ကလည်းမကြီးပကနန်းနေရာနဲ့အဲ့လိုမျိုးတော့ရှိရဲ့အနှံသက်ကတော့တော်မကောင်းတာ
မန္တလေးတိုင်းနေရပဲပျော်ပွေမြို့နေကကြောက်စဲဆယ်အောင်မှရှိတဲ့ကြီးရွာတွေမှာရေတိုက်စားတာကြောင့်လမ်းပန်းဆက်သွယ်ရေးပြတ်တောက်နေတဲ့အတွက်လာရောက်ကူညီလူရန်သူတွေရှိပေမဲ့အခက်အခဲတွေနဲ့ကြုံနေရပါတယ
်သွားလာတာလမ်းနေရာပြတ်ထားဆိုတော့ဘယ်မှလည်းသွားလို့မရဘူးလေဟိုတင်းလူရာတကလာလာလူရာကိုယ့်ရွာကိုထွက်လို့မရအောင်အဲ့လိုမျိုးဖြစ်နေတာဒီဒီရောလာလူလည်းကုန်ကောင်ကကိုယ့်ရွာကနေဟိုကိုယ်စညာစီလေးထွက်ပြီးတော့သူ့ရွာဟိုဘက်ရွာစီသွားထန်ပြီးမှဒီဘက်ရွာပြန်တရားသူချင်းလေးရာပြောရမယ်ကိုယ်တိုင်ကိုညလေးလာပြီးတော့ကိုယ်သေးပါဦးဟိုရွာရဲ့ဒီလာပြီးတော့လူချင်းနဲ့ဒါနဲ့ခက်ခဲရာလမ်းမင်းကတော်တော်လေးဆိုးနေတာဖြစ်တဲ့အတွက်ဒါနဲ့ဟိုဆက်ကအောင်ကယူကြည့်နောက်ရတော့နေရာလာလူခါတာရာဒီနေ့ထိပဲအမေရတီပဲဟောပါလေတင်းဘူးလို့ဆိုလို့ရှိရင်လည်းလန်တော့ပဲပို့နိုင်တယ်မတဲရွာမတဲဘူးတချို့ဆိုလို့ရှိရင်တဝက်ကြီးကရွာမတဲနိုင်တော့လမ်းကြီးကပြော်လေးဆိုးလာတော့ဘယ်သူမှမနေရတယ်ဒီတမိုင်ကကိုတမိုင်ကမကားရပါဘူးလူငယ်မှန်းလည်းရှိရင်စီစဉ်ချပြီးယူရဆိုတော့လေ
မြန်မာနိုင်ငံတဝမ်းရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူ113ဦးဒဏ်ရာရသူ14ဦးနဲ့ပျောက်ဆုံးသူ64ဦးရှိကြောင်းစစ်ကောင်စီပြောခွင့်ရကတနင်္ဂနွေနေ့ကသတင်းထုတ်ပြန်ပါတယ်အိမ်အောင်စုပေါင်း 9,800 ကျော်လူဦးရေ 32,000 ကျော်ကိုဘေးလွယာရွှေ့ပြောင်းထားရကြောင်းလည်းပြောဆိုပါရယ်ဒေသခံတွေနဲ့အကူအညီပေးရေးဝန်ထမ်းတွေကတော့ထိခိုက်သေးချေသူရေတွေ့ဒီထက်ပိုများနိုင်တယ်လို့ပျက်စီးဆုံးရှုံးမှုပမာဏလည်းကြီးမားနိုင်တယ်လို့ခန့်မှန်းကြပါရယ်ရှင
်စေတနာရှင်တွေရဲ့အကူအညီတွေရဖို့ခက်ခဲနေတဲ့မန္တလေးရေဘေးကြောင်းမမသဇင်အောင်ပြောတာကိုကြားခဲ့ကြရတာပါအခုဆက်ပြီးတော့ဘကိုးမှာရေကြီးတဲ့အကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်မြန်မာနိုင်ငံမှာရေဘေးတန်အဆိုးဆုံးခံနေရတဲ့ဒေသတွေမှာအပါအဝင်ဖြစ်တဲ့ဘကိုးမှာအရေးပေါ်ကယ်ဆယ်ရေးနဲ့အကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေနဲ့စေတနာဝန်ထမ်းတွေကပြောပါတယ်ဘကိုးတိုင်းကြောက်ကြီးနဲ့ဖြူမြို့နယ်အနီးဝန်းကျင်ကကြေးရွာတွေမှာဆိုရင်လည်းစစ်တောင်းမြေတွေတက်လာတဲ့အတွက်အရေးပေါ်ကူညီကယ်ဆယ်ရေးတွေလိုအပ်နေတယ်လို့ဘကိုးတိုင်းကလိုအပ်နေတယ်လို့ဒေတာကံတွေက VOE ကိုပြောပါတယ်ပဲခူးတိုင်းရရေဘေးတန်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOE မြန်မာပိုင်းသတင်းတောင်မအေးမှသတင်းပေးပို့ထားတာကိုကြားရပါမယ်ရှင
်ပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့ဖြူးမြို့နယ်အနီးတစ်ဝိုက်ကကျေးရွာတွေရှိတဲ့နေရာမှာစက်တင်ဘာလ12ရက်နေ့ကစပြီးစစ်တောင်းမြေတက်လာတဲ့အတွက်အသက်အန္တရာယ်အတွက်ကောအစားအသောက်တွေအတွက်ပါကူညီကယ်ဆယ်ရေးတွေလိုအပ်နေတာပါဒီထဲကရေပတ်လည်ဝိုင်းနေတဲ့ရွာလေးကတော့ကြောက်ကြီးမြို့နယ်နဲ့ဖြူးမြို့နယ်အဆက်ကဒိုးရန်းရွာလေးဖြစ်ပါတယ်အင်ဂျီပေါင်း300လီးပါးရှိပါတယ်ရေကြီးတာ9ရက်မြောက်နေ့မှာတော့ကယ်ဆယ်ရေးတွေရောက်ရှိလာပြီးလူတွေကလည်းလာခေါ်သွားတယ်လို့အစားအသောက်တွေလည်းပေးဝေသွားတယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပြပါတယ
်ဟုတ်ကဲ့ဘုမနဲ့ကျတော့ကယ်ဆယ်ရေးတွေရောက်လာရင်လူတွေလည်းခေါ်တယ်စားပြရပြေးတယ်အင်ဂျီကအခုကတော့အတက်နည်းနည်းရော့ပါတယ်တလမလမနဲ့ပဲအခုပြေးပြေးတက်တယ်ဗျာ
ဒီ
ကတော့တောင်းရစလီရကတော့ပြင်းနေတာပေါ့တရိနေပြီအဲ့လိုတော့ဝေးလို့တက်တယ်ဘယ်သူကလည်းနည်းနည်းကြံ့သွားတယ်ဟုတ်ကဲ့ကျေသေးတွေရောက်လာတယ်ဆိုတော့ကျွန်တော်တို့ရွာလေးတော့နည်းနည်းကြည့်ပြီးသွားပြီအတက်မှာရွာတွေချီးပြီးတဲ့ဘင်းလေးငယ်ရွာလာအနားမှာကဒင်းကြီးရယ်အဲငွေကန်းဒိုးရန်းပေါင်းလေပြင်းငုံရံကစ်တွေတလားရွာလေးတွေကြီးအဲ့တော့အမှန်မှာမရောက်သေးတဲ့ရွာတွေရှိဦးမယ်ကျွန်တော်ဒီ1000တိောက်ဆိုတော့ဗျာနော်1000ကရွာတွေကတော့ကျွန်တော်တို့လိုပဲအကုန်လုံးတိောက်ရောက်ကြမှာပဲအဲကိုမကြည့်သေးတဲ့နေရာတွေရှိမှာဒါကျွန်တော်ကြည့်ရဲ9ရွာပေါ့နော်ကျွန်တော်တို့အုပ်စုရဲ့9ရွာပေါ့
စစ်တောင်းမြစ်ဘေးကအနည်းဆုံးဒိုးရန်ရွာကိုကယ်ဆယ်ရေးတွေစတင်ဝင်လာတာဖြစ်ကြောင်းကိုလည်းပြောပြပါတယ်
အဲ့တည်းကအခုကကျွန်တော်ရွာကတော့ရေဦးကြိုက်ရှိနေတော့ဒီကနာဘေးဆိုတော့ကျွန်တော်ရွာအရင်ဝင်တယ
်ဆိုက်ကလုန်းမုန်တိုင်းရာဂီနဲ့ ပင်လယ်ပင်လယ်အော်တွင်ဖြစ်ပွားခဲ့တဲ့မုန်တိုင်းငယ်ကြောင့်ဖြစ်ပေါ်ခဲ့တဲ့ရေကြီးရေလျှံမှုတွေနဲ့ပတ်သက်လို့ကုညီကယ်ဆယ်ရေးလုပ်ငန်းစဉ်တွေကိုအရှိန်ဟုန်နဲ့ဆောင်ရွက်နေပါတယ်ဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအတန်ဖိုင်နဲ့သတင်းထုတ်ပြန်ခဲ့ပါတယ်စစ်တောင်းကြီးတလျှောက်ကကြေးရွာတွေဖြစ်တဲ့ကြောက်ဆောင်ကငင်းတိုင်းညောင်မင်စိတ်ငထွေစုပ်ရွာမကြီးလက်ပံခုံအင်းရှိစားတဲ့ကြေးရွာတွေလည်းရေလွှမ်းခံနေရပြီးကူညီကယ်ဆယ်ရေးတွေလိုအပ်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကယ်ဆယ်ရေးတွေလာရောက်ဖို့မလွယ်ကူတဲ့နေရာတွေမှာတော့လူတွေရဲ့အသက်အန္တရာယ်တွေလည်းစိုးရိမ်နေရတယ်လို့အသေးပြောက်စည်းရင်းတွေလည်းသိဖို့မလွယ်ကူသေးဘူးလို့လည်းဒေသခံတွေကပြောပြပါတယ်ရှင်
။ပဲခူးမြင့်ကြီးတဲ့အခြေအနေနဲ့နောက်ဆုံးရသတင်းတွေကိုမဲအေးမှာတင်ဆက်ပေးတာကိုကြားခဲ့ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့မုံတိုင်းကြောင့်စားတောက်ကုံစင်းလုံးတွေတက်သွားတဲ့အကြောင်းနဲ့ပတ်သက်တဲ့သတင်းကိုပြောပြပေးခြင်းပါတယ်။ယာဂီမုံတိုင်းအရှင်ကြောင့်မြန်မာနိုင်ငံအနှံ့ရေကြီးရေလျှံမှုတွေဖြစ်ပြီးတဲ့နောက်ပိုင်းလမ်းပန်းဆက်သွယ်ရေးတွေပြတ်တောက်သွားတဲ့အပြင်ကုန်စင်းသီးနှံအပါအဝင်စားတောက်ကုန်တချို့ရဲ့လက်ကားဈေးနှုန်းတွေမြင့်တက်သွားရပါတယ်။သီးနှံပျက်စီးဆုံးရှုံးမှုလည်းအများအပြားရှိနေကြောင်းစိုက်ပျိုးရေးသမားတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ကပြောပြပေးပါမယ်
။ယာဂီမုံတိုင်းအပီမြို့နယ်ပေါင်း60ကျော်မှာရေတဖြည်းဖြည်းကျဆင်းသွားပေမဲ့လန်ဒါနဲ့စိုက်ခင်းတွေပျက်စီးသွားတာကြောင့်ကုန်စင်းသီးနှံတွေပြတ်တောက်စပြူပြီးဈေးလည်းအဆမတန်တက်နေရလို့လက်လီလက်ကားရောင်းချသူတွေကပြောပါတယ်။လက်ကားဈေးတွေမှာလက်ရှိရောင်းချနေတဲ့ကုန်တွေကပြီးခဲ့တဲ့ရက်ပိုင်းတွေကတင်ပို့ထားတဲ့ကုန်တွေဖြစ်ပြီးလာမယ့်ရက်ပိုင်းထဲမှာဈေးတွေတက်လာနိုင်ကြောင်းအညာဒေသကတောင်သူသူက VOA ကိုပြောပါတယ
်။ကျွန်တော်ကတော့တောင်ကြီးမြို့နယ်ပေါ့နော်။၁၇ရက်၁၂ရက်လောက်ကရွာကြီးတိပေါ့နော်။အောက်ကကန်းလုံးကြီးရေလာနေတာ။အဲ့ကအိမ်လေးတစ်ဝန်းလုံးကြီးကရေမြုပ်ပဲဘူးတည်ကြီးကမှလုံးဆောင်လို့ရတယ်။ကျွန်တော်တို့ကကကုန်စည်ရမ်းထွက်တဲ့နေရာတော့ကျွန်တော်တို့ကဆေးရငရုပ်ကြောင်းမှုဖျုံမျိုးစုံဆိုင်တာတော့ကုန်စည်နေတာအလားကြီးကဘာမှလုံးစားရတော့ကျွန်တော်ကတော့တစ်ပတ်လောက်ဆိုရင်အဲကုန်စည်လုံးတွေကအဲကုန်စည်ပေါ့ဖြတ်ပြီးတက်မယ်တက်မယ်နေတာရှိတယ်ဒီမှာရှိတဲ့လက်ရှိဥစ္စာတွေကဟိုပြတ်တောက်သွားပြီသူဘူးရနေတဲ့ခါလေးကအဲ့စားကိနေတာမတည်ခင်ခုပြီးတော့ပို့တဲ့ဥစ္စာတွေရဲ့
ရန်ကုန်လက်ကားဈေးတွေမှာကော်ပီတစ်ထုပ်ကို1000ကျပ်၊ငွေဥသီးစိမ့်တစ်ပိတ်တာကို1000ကျပ်၊ခန်းကျင်သီးတစ်ပိတ်တာကို9000ကျပ်၊ဗိုလ်စားဘဲတစ်ပိတ်တာကို12000ကျပ်၊မုံရင်းထုပ်တစ်ပိတ်တာကို12000ကျပ်ရှိပါတယ်။ရေမကြီးခင်ကတစ်ပိတ်တာကို3000-4000ဈေးနှုန်းတွေကနေခုန်တက်လာတဲ့ဈေးတွေဖြစ်ပါတယ်။တချို့ကုန်စည်တွေကိုဝယ်လို့မရကြောင်းလက်ကားရောင်းချသူတွေကပြောပါတယ်။ရှမ်းပြည်နယ်အောင်ပန်းမြို့ဘက်ကခန်းကျင်သီးကတော့မပြတ်စည်းလို့ဒီအပိုင်းဈေးကွက်ဝင်လာပြီးဈေးပြုတ်ကျသွားနိုင်ကြောင်းလက်ကားကုန်စည်တိုင်းပိုင်ရှင်တို့ကပြောပါတယ်။
ရန်ကုန်ဝင်မှာကခဲငင်ဒီလိုအာလူးတော့ဝင်တာပေါ့အာလူးကတော့ဒီမှာလဲရှားတော့သူတို့ဈေးတက်ပါပဲကိုကာမွေးလို့ဒေါ်ပြီးတော့တက်ပါပဲကိုဒီမှာတော့မှ800လေးပါဖြစ်ပြီးတော့အဲ့ဘက်တော့ရင်တော်တော်ကြီးမြင့်ပါပေါ့ဒါလန်ကြီးမှပြက်တာတော့ဘာလို့အဲ့လိုမျိုးရှိတာကိုဒီအောင်မတ်မှလည်းတော်တော်ကြီးနေတာပေါ့ရန်ကုန်ဒီဘာတွေကကြတော့ပြည်ကြီးများလို့ဒါခဏလေးတစ်ပြည့်ဝယ်တက်ပါပေါ့ခဲငင်ဒီကတော့အဲ့လောက်ကြီးတော့မတက်တော့နဲ့ဒီအပိုင်းလေးပဲ800 800လေးပါတချို့များရှိကုန်ပါဟုတ
်စစ်ကောင်စီတရင်ထုတ်ပြန်ချက်မှာတော့မြို့နယ်ပေါင်း56မြို့နယ်မှာရေကြီးရေလျှံဖြစ်ခဲ့တယ်လို့ဖော်ပြထားပါတယ်နေပြည်တော်နယ်မြေမှာတင်မိုတိနှံစိုက်ရိတ်က48000လောက်ရေနှိမ့်မြုပ်ခဲ့တယ်လို့ပြောပါတယ်လက်ရှိမှာအေယာဝတီတိုင်းကနေကုန်စင်းတိနှံတချို့အဝင်ထွက်ရှိနေတယ်လို့ကုန်တယ်တွေကပြောပါတယ်ဒါပေမဲ့မြန်မာပြည်အထက်ပိုင်းကဆင်းလာတဲ့ရေတွေကြောင့်အဲ့ဒီကမြို့နယ်တချို့မှာစိုက်ပျိုးမြေတွေနောက်တစ်ကြိမ်ရေလွှမ်းစပြုတ်နေပြီဖြစ်ပါတယ်ခင်ဗျာ
ရေကြီးမှုတွေကြောင့်လမ်းပန်းဆက်သွယ်ရေးပြတ်တောက်သွားသလိုလက်ကားဈေးတွေမှာကုန်စင်းတိနှံပါဝင်စားတောက်ကုန်တချို့ဈေးတက်သွားတဲ့အကြောင်းကိုစံကျော်ပြောပြတာကိုကြားရတာဖြစ်ပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။အခုဆက်ပြီးတော့တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ရှင်။မြမအရေးတရုတ်နိုင်ငံရဲ့ဂျာဝင်ဖြင်းရှင်းမှုကျိုးပန်းမှုတွေဟာလက်တွေ့ကျရလားလို့အကဲကတ်တချို့ကမေးခွန်းထုတ်နေကြပါဗျ။ ရန်ကုန်မှာရှိတဲ့တရုတ်တန်ရုံကတော့မြန်မာပြည်သူတွေဥဆောင်တဲ့ငင်းချိုင်းလုပ်ငန်းစဉ်ကိုလိုက်နာမှာဖြစ်ပြီးပြည်တွင်းရေးကိုမဆွတ်ဖက်ရေးမှုအတိုင်းဆက်လက်ကင်ဆွဲထားကြောင်းသတင်းထုတ်ပြန်ထားပါတယ်။မြန်မာအရေးတရုတ်နိုင်ငံအကျိုးပန်းမှုတွေအပေါ်တုံးသက်သူတွေအမြင်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းကပြောပြပေးပါမယ်။
ရန်ကုန်မြို့ကတရုတ်တန်ယုံရဲ့စနေနေ့ကထုတ်ပြန်ချက်မှာတော့မကြသေးခင်ကတချို့မီဒီယာတွေနဲ့လူပုဂ္ဂိုလ်တွေကတရုတ်နိုင်ငံဟာမြန်မာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတဲ့အကြောင်းအကြောင်းမဲ့ပြစ်တင်ခဲ့ကြတာကြောင့်တုံ့ပြန်ရတာဖြစ်ကြောင်းဖော်ပြထားပါတယ်။တရုတ်နဲ့မြန်မာဟာအစဉ်အလာချစ်ကြည်ရင်းနှီးတဲ့အိန္ဒိချင်းနိုင်ငံတွေဖြစ်တဲ့အကြောင်းတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့လွတ်လပ်ရေးအချုပ်အခြာအာဏာနိုင်ငံတသားတဲ့ဖြစ်တည်မှုနဲ့နယ်မြေတည်တံ့မှုစတာတွေကိုထိမ့်သိမ်းကာကွယ်တာတွေကိုထောက်ခံအားပေးတဲ့အကြောင်းနဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်တဲ့မူဝါဒကိုခိုင်ခိုင်မာမာကင်ဆွဲထားပြီးမြန်မာပြည်သူတွေဥဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလိုက်နာမှာဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။ဒါ့အပြင်တရုတ်နိုင်ငံကမြန်မာနိုင်ငံမှာမတည်ငြိမ်ဖြစ်နေမှုစစ်ပွဲဖြစ်ပွားနေမှုကိုစန့်ကျင်တဲ့အကြောင်းနဲ့ပြည်ပအင်အားစုတွေမြန်မာနိုင်ငံပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖက်တာကိုစွန့်ကျင်တဲ့အကြောင်းနဲ့တရုတ်မြန်မာဆက်ဆံရေးကိုသွေးခွဲလိုတဲ့တရုတ်နိုင်ငံအပေါ်အကြောင်းမဲ့အပြစ်တင်တဲ့မိသည့်ပြောဆိုမှုလှုံ့ဆော်မှုကိုမဆိုစန့်ကျင်တဲ့အကြောင်းသဘောထားထုတ်ပြန်ချက်မှာပါရှိပါရယ်နောက်ဆုံးမှာတက်ဆိုင်ရဘက်အသီးသီးကအ мян ဆုံးအပြစ်ခတ်ရဆဲပြီးငင်းငင်းတဲ့နီလန်းနဲ့သဘောထားကွဲလွဲတာတွေကိုဖြေရှင်းဖို့နဲ့တရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်တဲ့အခန်းကဏ္ဍကပါဝင်သွားဖို့ဆန္ဒရှိတဲ့အကြောင်းပါပါရယ်တရုတ်တန်ယုံရဲ့ထုတ်ပြန်ချက်ပေါ်တရုတ်မြန်မာအရေးလေးလာစောင့်ကြည့်သူဒေါက်တာလှကျော်စောကအခုလိုပြောပါရယ
်ဗမာပြည်မှာဟိုတရုတ်ဆိုင်ကျင်စိတ်ဓာတ်တွေစိတ်များနေလို့များလားမပြောတတ်ဘူးအော်တရုတ်ဘက်ကတော့တရုတ်ကသူ့ရဲ့ view ဟာကတော့ဗမာပြည်မှာဘက်ပေါင်းဆောင်ပေါ့နော်စစ်ကောင်စီအပါအဝင်အဲအဖွဲ့အစည်းကြီးကငင်းညာရေးစပွဲပေါ်ရောက်ဖို့ပဲသူကတိုက်တွန်းနေတာဖြစ်တာပေါ့နော်အဲ့တော့အဲ့ဒါမဖြစ်နိုင်မဲနဲ့ဟိုတမင်သက်သက်ပြက်အောင်လုပ်တယ်သူကတွက်ပုံရတယ်တရုတ်ဆန့်ကျင်ကြီးကအဲ့တော့နိုင်ငံရေးနီးနဲ့ထွက်လို့မရရင်ခက်မယ်လို့သူကတွက်သလားမှမသိတာအဲ့ဒါကြောင့်မလို့အဲသူကဟိုဒါမျိုးတွေထုတ်နေတာ
တရုတ်နိုင်ငံကအာဆီယံအပါအဝင်ကမ္ဘာတောင်ကျန်းနိုင်ငံတွေနဲ့စီးပွားရေးဆောင်တစ်ခုဖော်ဆောင်ဖို့မဟာဗျူဟာရှိနေတာကြောင့်မြန်မာပြည်တည်ငြိမ်ရေးဟာအရေးတကြီးဖြစ်နေတာဖြစ်တဲ့အကြောင်းလည်းသုံးသပ်ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့တိုက်တွန်းမှုဟာတိုင်းပြည်အခြေအနေနဲ့မကန့်ညီတာကြောင့်မြန်မာပြည်သူလူထုလက်မခံနိုင်တာဖြစ်နိုင်တဲ့အကြောင်းလည်းသူကဆက်ပြောပါတယ
်။သူကလည်းနိုင်ငံကြီးတနိုင်ငံအနေနဲ့အိန္ဒိယချင်းနိုင်ငံအနေနဲ့အဲသူပြောဖို့လိုတဲ့သူ့မဟာဗျူဟာကိုသူပြောနေပုံရပါတယ်။ဒါမဲ့ကျမတို့ပြည်သူလူထုလိုချင်တဲ့အဲကျမတို့ပြည်သူလူထုအတွက်အကျိုးရှိမဲ့ဟာမဟုတ်တဲ့အတွက်ကျမတို့ပြည်သူလူထုကလက်မခံနိုင်ဖြစ်နေတာဖြစ်မှာပေါ့
ပြည်အောင်စု Institute ကသုတေသနတာဝန်ခံဒေါက်တာဆိုင်ဦးကတော့တရုတ်နဲ့အာဆီယံနိုင်ငံတွေအနေနဲ့စစ်ကောင်စီနဲ့အတိုက်အခိုက်အင်အားစုတွေအကြားတွဲဆုံဆွေးနွေးနိုင်မှုကြိုးပမ်းတာတွေရှိခဲ့တဲ့အကြောင်းနဲ့ဒါပေမဲ့နှစ်ဖက်လုံးကလက်ခံနိုင်တဲ့အခြေအနေမှာမရှိတဲ့နောက်တရုတ်နိုင်ငံဘက်ကရွေးကောက်ပွဲနဲ့လက်ရှိအခြေအနေကိုပြောင်းလဲဖို့ကြိုးစားလာတာတွေတွေ့ရတဲ့အကြောင်းပြောပါရစေ။လက်ရှိအခြေအနေမှာရွေးကောက်ပွဲနဲ့နိုင်ငံရေးအဖြေရှာမယ်ဆိုရင်လည်းမတည်ငြိမ်မှုတွေပိုဖြစ်လာနိုင်တဲ့အကြောင်းအခုလိုသုံးသပ်ပါရစေ
။အပြည့်ရတလောကတို့နိုင်ငံခြားရေးဝန်ကြီးလာလဲတဲ့အခါမှာရွေးကောက်ပွဲနဲ့အဖြေရှာပါလားဆိုတဲ့ဟာမျိုးကြောင့်တို့ကြားတယ်။ဒါကတော့အခြေအနေအချိန်ခါနဲ့လက်တွေ့ကြမှုနဲ့တော်ပြီးတော့မကညီတဲ့ရွေးကောက်ပွဲမျိုးတွားဖြစ်နေတယ်။အဲဒီခါကျတော့ဖြစ်လာမဲ့အကျိုးဆက်ပေါ့ရွေးကောက်ပွဲတော့ပြီးသွားနိုင်တယ်ဒါပေမဲ့ပို့ပြီးမတည်ငြိမ်မှုတွေဖြစ်လာမှာပေါ့သူမျော်မှန်းထားတယ်သူဖြစ်စေချင်တဲ့ရွေးကောက်ပွဲကိုသူကပြောချင်တာနိုင်ငံရေးအခက်အခဲတစ်ခုကြော်ပြီးပြည်ငြိမ်မှုရစေချင်ဒါပေမဲ့အခုလိုပုံစံမျိုးနဲ့ဆိုရင်အဲ့ဒီကိုမရပဲနဲ့ပို့ပြီးတော့မတည်ငြိမ်မှုများတဲ့ပုံစံမျိုးဖြစ်မှာပေါ့
လောလောဆယ်မှာတော့စစ်ကောင်စီဘက်က2025ခုနှစ်မှာရွေးကောက်ပွဲကျင်းပသွားမယ်လို့ကြေညာထားပါတယ်။အတိုက်အခံအင်အားစုတွေဘက်ကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာ
။တင်းလာညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာဘာသာစီစဉ်တွေကိုည10နာရီက10နာရီထိထုတ်လွှင့်ပေးနေတာပါ။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနာရီဘက်မှာတော့တင်းလာညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကနေတဆင့်လဲဆက်သွင်းနိုင်ပါတယ်။ VOA American အသံလွှင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။ဒီစီနွေကိုလိုင်းဒိုမီတာ32 kHz 39 ကိုတုံးခွန်တုံညာနဲ့ကိုတုံးရှစ်တုံညာလှိုင်းတို့မီတာ၅၀ဒီကီလိုဟက်စ်၅၈၈၅နဲ့စနေတနင်္ဂနွေနေ့မှာတော့လှိုင်းလက်မီတာ၁၉၀ကီလိုဟက်စ်၁၅၇၉ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါသေးတယ်။အခုဆက်ပြီးတော့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးသွားပါမယ်။တနင်္လာညတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေဖြစ်တဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်၊စီးပွားရေးကဏ္ဍနဲ့လူမှုရှုခင်စတဲ ခိုင်မှုတွေကနေအရက်သားတွေကိုကာကွယ်ပေးနိုင်မှုအတွက်အမေရိကန်စီကနေရေဒါနဲ့ဆက်သွယ်ရေးစနစ်လိုအသင့်မြင့်နည်းပညာတွေမရရင်တော့မှ Starlink လိုအင်တာနက်ကိုပို့ပြီးတော့ကြဲကြဲပြန့်ပြန့်လူမှုသုံးနိုင်မယ်ဆိုရင်လူမှုကိုပိုကာကွယ်နိုင်မယ်လို့ CDM လေချောင်းရံကာကွယ်တပ်ဖွဲ့ဝင်တဦးက VOE ကိုပြောပါတယ်။လေတက် CDM တက်ချက်ကြီးကိုဇေယျကိုကိုငင်းချိုင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
လေချောင်းတိုက်ခိုက်မှုတွေကိုကြည့်ရင်ဒီကုလမကရဲ့အစီရင်ခံစာတွေအရဆိုရင်2023ခုနှစ်ထဲမှာတချိန်တိုးများလာတယ်လို့ပဲအခု2024ခုနှစ်ထဲမှာဆိုလည်းညှို့ပွက်မတိုင်ခင်တည်းကအစာပေါင်းများစွာတက်လာတယ်ဆိုပြီးပြောပါတယ်စစ်ကောင်စီဘက်ကတော့ပြည်သူတွေကိုကာဝယ်ပေးဖို့တိကျမှုရှိမှသာတက်ခတ်တယ်ဆိုပြီး VOA ကိုဖြေရှင်းထားတာရှိပါတယ်တစ်ဖက်မှာလည်းရသားထိခိုက်သေးဆုံးရတဲ့ဓာတ်ပုံရုပ်တံမှတ်တမ်းတွေကလည်းထပ်ပေါ်နေပါတယ်ဆိုတော့ဒီအနေအထားမှာစစ်ဖြစ်နေတဲ့ဒေသတွေမှာအရသားတွေကိုကာဝယ်နိုင်ဖို့ဆိုရင်ဒီအမေရိကန်ဆိုရကလည်းဥပဒေနဲ့ပြဋ္ဌာန်းထားပြီးသားဖြစ်တဲ့လူသက်လက်နဲ့မဟုတ်တဲ့နည်းပညာအကူအညီမျိုးတွေကလက်ရှိဘလောက်လိုအပ်နေလဲခင်ဗျ။
အဓိကကတော့ကျွန်တော်တို့ကမျိုးတွေတိတ်ထားပြီးဖြစ်တဲ့အတွက်ဒီတိတ်ထားတဲ့မျိုးတွေမှာဒီလက်ရှိအနေထားရဆိုဒီချောင်းရံကာကွယ်ရေးကလိုကိုလိုအပ်တယ်ပေါ့နော်။အဲခုနလေချောင်းရံကာကွယ်ရေးဆိုတဲ့ပစ္စည်းဆိုတဲ့နေရာမှာအဲလူသက်လက်နဲ့မဟုတ်တဲ့ဟာဆိုလို့ရှိရင်တော့အဓိကကတော့ဆက်သွယ်ရေးဆက်ပေါ့နော်။ဆက်သွယ်ရေးဒီလေချောင်းလေချောင်းပြန်ပန်းမှုတွေကိုကြားဖြတ်ကင်ဟွာထောက်လန်းနိုင်တဲ့ဆက်သွယ်ရေးဆက်အင်တာဆက်လုပ်လို့ရနိုင်တဲ့အဲ VH ဆက်တို့ H ဆက်တို့ UH ဆက်တို့ဒါမျိုးဆက်မျိုးတွေကောင်းကောင်းလိုအပ်မယ်အဲနောက်တစ်ခုကရေဒါပေါ့နော်ရေဒါမှာကတော့ခုနကဒီရိုးရိုးဟိုဟွာပေါ့နော်ဒီစစ်ဘက်သုံးရေဒါအကြီးတွေအဆင့်ရတော့မဖြစ်နိုင်ဘူးလို့တော့သိရတယ်ဒါပေမဲ့အဲကျွန်တော်တို့ဒီသင်းမောတွေမှာသုံးတဲ့ရေဒါအမျိုးအစားလောက်တွေကတော့အရင်ကတော့ကြိုးစားမယ်ဆိုတော့ရနိုင်တယ်ပေါ့
ဟုတ်ကဲ့ဒီဒါမျိုးတွေအပြင်မှာပေါ့နော်လက်တွေ့တကယ်အပြင်မှာဖြစ်လာနိုင်တဲ့တခြားနည်းပညာအကူအညီဆိုရင်တော့ဘာတွေရှိမလဲဗျာ
အင်တာနက်ပေါ့နော်အင်တာနက် Starlink အင်တာနက်ကိုဒီနိုင်ဒီဒေတာတွေမှာဒီတိုင်းအင်းသားဒေတာတွေဒီအင်တာနက်ဖြစ်တော့တာဒေတာတွေမှာကြည်ကြဲပြန့်ပြန့်တုံးနိုင်လို့ရှင်လဲကျွန်တော်တို့ဒီ latest လေရင်ပြန်တမ်းမှု information အချိန်နဲ့တစ်ပြင်းညီရောက်တယ်အဲဘာဖြစ်အောင်လဲဆိုတော့ကုသလို့ကျွန်တော်တို့ဒီဒေါ်လာအင်းမှာကျွန်တော်တို့ကဒီလေချောင်း channel တွေအများကြီးရှိတယ်လေချောင်း channel တွေကိုခုရှိတယ်အဲ့လေချောင်း channel တွေအချိန်နဲ့တစ်ပြေးညီကိုသူကပို့အဲစစ်တပ်ဝင်ရတက်လိုက်တာနဲ့ military နေဆိုတာသိတယ်သိရတဲ့ကင်းထောက်တွေကလှမ်းပြီးတော့ပြောလိုက်တယ်အဲ့တော့ Starlink ကိုဂျိုလို့ internet ကိုကျွန်တော်တို့ twin ကျဲသုံးနိုင်အောင်လို့ကူညီပေးမယ်ဆိုရင်ကိုကျွန်တော်တို့ဒီရောင်းရကာကွယ်ကဟိုအထောက်အကူတော်တော်လေးဖြစ်တယ်ပေါ့နော်အခုကျတော့လက်ရှိအနေအထားမှာတော့နေရာတိုင်းမှာမရ internet မရလဲအဆင်မပြေတဲ့အချိန်မှာကင်းထောက်တွေကဘယ်လိုလုပ်ရလဲဆိုတော့ဒီ icon set တွေနဲ့အစတစင်းစင်သွားအဲစင်းစင်သွားတဲ့အချိန်မှာဘာပြဿနာရှိလဲဆိုဂျားထဲမှာကြာကြာသွားတယ်ပေါ့မိနစ်လင်းရစပီယာတအားမြန်တယ်လေဥပမာလာရှိုးကိုဒါအခုဘုံသွားကျဲတဲ့ဖြစ်စဉ်ဆိုရှင်အသွားအပြန်မှာတခါလေမိနစ်90လဲကြာတယ်ဘုံကျဲပြီးအပြန်တရာဦးကိုပြန်ရောက်မိနစ်90ထန်းကုန်တနာကြီးပဲဥပမာအခုပင်လေဦးဆိုထန်းကုန်အဲ့တော့အဲ့တဲ့ဒီဥပမာနထိုးကြီးကိုဘုံသွားကျဲမယ်ဆိုလို့ရှင်အဲ2မိနစ်3မိနစ်အတွင်းကိုရောက်ပါလားနထိုးကြီးကိုတရာဦးကနေပေါ့ဆက်မှာအဲ့လိုမျိုးဖြစ်တဲ့အတွက်ခုနကလိုအစင်းစင်းသတင်းပို့နေရရင်ဂျာထဲမှာကက်အချိန်ကြီးကြာသွားတယ်ပေါ့နော
်ဟုတ်ကဲ့ဒီလက်ရှိဒေါ်လာရေးအဖွဲ့တွေနဲ့တိုင်းရင်းသားအဖွဲ့တွေထိချုပ်ထားတဲ့နေမြေတွေမှာ Starlink Internet သုံးစွဲနိုင်မှုအနေထားရောဘယ်လိုရှိနေလဲမြတ်အ
ခုကျွန်တော်တို့လေကြောင်းသတင်းတွေအခုလို့ရှင်အဓိကအဲ့ Starlink Internet ကျေစုကြောင့်ပဲတိုင်းရင်းသားနေမြေတွေမှာကျွန်တော်တို့ထောက်လန်းလို့ရတယ်ပို့လို့ရတယ်ပုံမှန်လူတွေတွေ့နေရတယ်ပေါ့နော် Starlink ကတော်တော်လေးကျေပြန့်သွားတယ်ဒါပေမဲ့အဲ့ပြဿနာဝယ်ရမှာကျွန်တော်ဝယ်တဲ့အနေအမှာကျွန်တော်တော်တော်လေးခက်ခဲတဲ့အနေဒါဆိုဥပမာစကိုင်းတိုင်းထဲကိုရောက်သွားတယ်ဘိန်းချာနဲ့ဟိုတကယ်တော့ကျွန်တော်တို့ online အစကဒီ2021 2022ပတ်ဝန်းကျင်လောက်မှာကျွန်တော်မသိသလောက်ကျွန်တော်တို့ဒီတိုင်းအဲ KNU ဘက် KNN ဘက်ဒီမှာ Starlink ဝယ်သုံးရင်ဘိန်း30လို့အဲ့ပတ်ဝန်းကျင်မှာရှိတယ်90တောင်မပြေဘူးပေါ့နော်ဒါပေမဲ့အခုလက်ရှိအနေထားမှာပြည်တွင်းထဲကိုရောက်သွားတဲ့အချိန်မှာတကယ်တမ်း Starlink ကဒေါ်လာ600 900လောက်ပဲရှိတဲ့အချိန်မှာပြည်တွင်းထဲကိုရောက်သွားဟိုဘက်စကိုင်းလိုနေတာတို့ရောမှာ300လေး300လေးဖြစ်ပေါ့ဟိုအဒီနောက်တစ်ခုကအင်ဒီရှင်းနိုင်ငံတွေကတခုမှဒီ Starlink ကိုသူကတရားဝင်သတို့နိုင်ငံတွေမှာခွင့်ပြုမထားဘူးတရုတ်လည်းခွင့်ပြုအိန္ဒိယလည်းခွင့်ပြုဘယ်နိုင်ဟိုဒီလာအိုလည်းခွင့်ပြုတော့ထိုင်းမှာဆိုကျွန်တော်တို့ရှိကိုသွင်းမဲ့ Starlink ဆက်နေအများကြီးပဲဖန်ခံရတယ်ပေါ့နော်အဲအဲ့တော့အဲ့ဒါတွေကိုဒီ American အကူအညီနဲ့ဥပမာဘင်္ဂလားဒေ့ရှ်လိုနေရာမျိုးကသွင်းမလားထိုင်းလိုနေရာမျိုးကသွင်းမလားအဲ့ဒါမျိုး ဟိုဟွာဖြစ်တဲ့ပုံစံမျိုးနဲ့လုံးမယ်စုပ်ပေးမယ်ဆိုပို့ပြီးတော့ပို့ပြီးကျေပြက်လာနိုင်တယ်ပုံတော့ပို့ပြီးအားကောင်းလာတယ်ကျွန်တော်မြင်သမျှထဲမှာလည်းအလွယ်ကူဆုံးဒီအထောက်ပံ့ခုနသူတို့ကဒီနန်းပေါ်အချမ်းမဖတ်တဲ့လက်နက်ပေါ့နော်လူသက်လက်နက်မဟုတ်တဲ့ပစ္စည်းကူညီတာဖြစ်တဲ့အတွက်ခုနဆက်သွယ်ရေးဆက်တွေတက်တောင်ပို့ပြီးတော့အဲ့အင်တာနက်ကိုချပေးလိုက်ရင်ကျွန်တော်တို့လူတွေအချင်းချင်းကိုပင်းထောက်ပြီးချက်ချင်းလိုင်းပေါ်မှာလည်းအချင်းချင်းစိတ်ဆက်ပြီးပို့တာပို့မြန်တယ်လို့ကျွန်တော်တို့မြင်
ဟုတ်ကဲ့ဒီလိုမျိုးအရသားတွေထိခိုက်သေဆုံးမှုယုံနေအောင်လို့စစ်ကောင်စီပေါ်အလုံးစုံလေးစီဖြတ်တောက်နိုင်ရင်မှာရောဘယ်လိုမျိုးအခက်အခဲတွေရှိနေလဲမ
ြ။ဟိုလေးစီဖြတ်တောက်ရဒီတိုင်းသွားလို့တော့ဘယ်လိုမှမရဘူး။မရဘူးဆိုတော့သူကလေးစီကရိုးရိုးစစ်တပ်ကိုလေးစီမပေးပါနဲ့ဆိုတော့လုံးလုံးမရဘူးသူက။မြန်မာတနိုင်ငံလုံးကိုအရက်ဖက်သုံးကုန်လေးချောင်းအရက်ဖက်မလီစေဘယ်ရောစေဘယ်အတွက်ပါလုံးဝလေးစီမသွေးမှနဲ့ဆိုတဲ့ပုံစံမျိုးလောက်မှပဲလေးစီကစစ်တပ်ရှိမရောက်မှာ။ဘာကြောင့်လဲဆိုတော့စစ်တပ်ရှိကိုစစ်တပ်ကလည်းသူ့ရှိကိုလေးစီကသူကငါတို့စစ်တပ်သုံးဖို့လေတပ်သုံးဖို့ဆိုပြီးပြောပြီးဝယ်တာမဟုတ်ဘူးဒီလေချောင်းပို့ဆောင်ရေးကနေပြီးတော့သူကဒီအရက်ဘက်မှာသုံးဖို့ဆိုတဲ့ခေါင်းစဉ်နဲ့ပဲဝယ်မှာပဲဝယ်ပြီးတော့မှပဲလေတပ်ကိုသူမဟုတ်တော့အကုန်လုံးကလေတပ်ကလူတွေပဲတာဝန်ယူနေတာလေတပ်ကဆိုအင်ဖားပစ်တော်မှုတော်ဘောပေါ့နော်ဒီထွက်ရတိုင်းရယူရတဲ့ပို့ချုပ်တွေဒါမင်းအောင်လိုက်ကိုယ်တိုင်ခန့်ထားတာဒီပို့ချုပ်စင်ရော်တို့ပါအောင်ဆိုရင်ဒီလိုပုံကိုယ်တွေတော့ပို့ချုပ်မြစ်ဆွေတို့အဲဒီလိုမျိုးလေတပ်ကအငိမ့်သားယူပြီးသားလူတွေဟိဟိပဲဒီအရက်ဘက်မှာထည့်ထားတယ်အဲ့တော့ဟိုကျိုက်တယ်လို့ဝယ်တာနောက်ဆုံးနောက်တစ်ခုကဒီမြန်မာနိုင်ငံရဲ့စီးပွားရေးကိုဥပိုင်လို့အမီစီတို့ကပဲချုပ်ပိုင်ထားတာသူတို့ကအောက်ကပြေးမလို့အဲ့တော့သူကကျိုက်တဲ့ပုံတွေတွေဖွင့်မယ်အကုန်လုံးကလည်းမျိုးဒီအရက်ဖက်စေဘယ်သုံးဖို့ခေါင်းစင်းနဲ့ပဲဝယ်ဘာလို့ဆိုတော့ခုမင်္ဂလာတုံးလေးတဲ့စကန်မှာသုံးတဲ့ဒီရင်စီဆိုလို့ရှိရင်လေလေးတဲ့စကန်နဲ့ရစီကံမှာတည်တံ့ထားမှာမဟုတ်ဘူးဒီအရက်ဖက်စီကံနဲ့တွဲထားတာဒီ DC ဝင်းလို့ခေါ်တာပေါ့တော့ကျွန်တော်တို့ဒီလေးအရက်ဖက်လင်းဝင်းနဲ့ရကံကြီးမှာထားတာအဲ့ရနေမှာသွားသွားပြေးပြီးတော့သုံးတာဥပမာတထဦးအပြည်ပြည်ဆိုင်ရာလေစိမ့်ပါဗျာတထဦးကလေတင်းလေဖိုက်တာတွေအကုန်လုံးကလေရင်စီကဘယ်ရယူသုံးလဲဆိုအဲ့အပြည်ပြည်ဆိုင်ရာလေစိမ့်သုံးတဲ့ထည်ရတော့ခွဲသုံးနေယူသုံးနေလာပဲအဲ့တော့ကျွန်တော်တို့ကဖြတ်ချင်အကုန်ဘာလို့ပြဿနာကျွန်တော်တို့နိုင်ငံဟောဒီတခြားနိုင်ငံအစင်းနဲ့ schedule flight လို့ခေါ်တဲ့အဲလေရင်တွေလည်းရှိတယ်ဗျာဒီအဲနောက်မှအရေးပေါ်ဟိုလိုရာသီဥတုမကောင်းလို့ဆင်းရမယ့်အမျိုးအစားလေရင်တွေလည်းရှိတယ်အဲအဲ့ဒါလေးအဲလိုအတွက်ဒီလေရင်စီကလည်းရှိမှဖြစ်မယ်ဆိုပုံစံမျိုးလည်းရှိအဲအဲ့ပုံစံမျိုးနဲ့လည်းအဲ့တော့တဖက်ကဖြတ်တောက်ဖို့ရလဲအခက်အခဲရှိကြပါတော့ကျွန်တော်ဒါမှမဟုတ်ခုနောက်ဆုံးကျွန်တော်သိသလောက်ကဒီအရက်ဖက်ကနိုင်ငံအပြည်ပါဝင်လာတဲ့ non-schedule flight schedule flight အဲ့ဒီရင်တွေကိုစီမဖြစ်ပေးရတော့ကြာပြီလို့ပြောတယ်အဲ့ဝင်ဆောင်မှုမပေးရတော့ကြာပြီလို့ပြောတယ
်စစ်မဲ့ဖြစ်ပွားနေတဲ့ဒေသကပြည်သူလူထုကရောဘလို့လေချောင်းရံကာဝေးအသည့်နဲ့ပြင်ဆင်မှုတွေလုပ်တင်လဲခင်ဗ
ျဥပမာခု last show ခုကျွန်တော်တို့မျိုးတွေတိန်းထားပြီဆိုအညှို့တွေရပြည်သူတွေကတော့မျိုးမှပြန်နေမယ်ဆိုရင်တော့ခုနလိုဘန်ကာရရတော့အိမ်တိုင်းလိုလိုနေရဒေတာတိုင်းလိုလိုတူထားရမယ်နောက်တစ်ခုကအဲ့သက်ဆိုင်ရာဥပမာတရန်လန်လေးပဲဖြစ်ဖြစ် MND ဥပမာလာရှိုးမှာလာရှိုးတာလာရှိုးမျိုးဈေးကြီးပေါ့နော်ဈေးအဲ့ဈေးကြီးရဲ့ဘေးနားမှာတို့ကဒီပြည်သူတွေအရေးပေါ်လေချောင်းအန်တရဲ့လာပြီးတို့ရှင်ကိုလုံးမှုဘန်ကာတွေပါလို့စနစ်တကျလောက်ထားပေးရမယ်ဒါကဘာလဲဆိုအမှဒီလိုနေရာလေးမှာအများပြည်သူသုံးတဲ့နေရာလေးမှာအာမှလေချောင်းတတိပေးရပြီလာပြီအဲ့ဆိုနီးစပ်ရဘန်ကာတွေကိုပြေးဝင်ပြီးခဏရှောင်နေလိုက်ဒါကျွန်တော်တို့ဒုတိယကမ္ဘာစစ်မှာတုန်းကအင်္ဂလန်တို့ဂျာအပြင်သစ်တို့မှလည်းဒါဒီပုံစံမျိုးအင်္ဂလန်တို့ကလည်းဒါမျိုးသုံးခဲ့တာပဲဒီလိုမျိုးအစိုးရစီမံပုတ်ပဲပြီးတော့ဘန်ကာဒါမျိုးဟာတူထားတယ်လေချောင်းသတိပေးလာပြီးတော့နီးစပ်ရတဲ့ကိုပြေးဝင်အဲနောက်ဒီဗာလဲဒီစစ်ရေးကာလမှာခုနကနျူကလ িয়ার စစ်ပွဲနဲ့ပတ်သက်တဲ့ဟာဒါမျိုးဟာတွေတော့တချို့နိုင်ငံတွေမှာလေ့ကျင့်တာရှိကြတယ်လေဒီငယ်အခုလည်းအဲ့ဒါမျိုးကကျွန်တော်တို့တင်ထားတဲ့မျိုးတွေမှာဒီတာဝန်ရှိတဲ့တိုင်းလက်နက်ကိုင်းတွေတိုင်းဒီအဲ့ခြေသားကိုတင်ထားတဲ့လက်နက်ကိုင်းဖွဲ့စည်းတွေရဲ့တာဝန်ကအဖြစ်မနေအိုက်ကနာလူစီကားနေရာတွေလူအများပြည်သူနေရာတွေမှာဒါမျိုးတွေစနစ်တကျတူထားသင့်တယ်နောက်တစ်ခုကပြည်သူတွေနေနေလဲသူတို့ရဲ့အိမ်တွေမှာခေါင်းအရေးဝအိတ်ချေကောင်းကောင်းစိတ်စကားချအိတ်ကိုဘန်ကာအောင်းအောင်းတူထားပြီးခိုင်နိုင်ရှိအောင်လုပ်ထားတဲ့ဘန်ကာမျိုးတေချာစနစ်တကျတူပြီးတော့အိုက်ထဲမှာညာဘက်ဝင်အိတ်နေတာတော့ပို့ပြီးတော့စိတ်ချမယ်လို့တော့ကျွန်တော်မြင်ပါတယ်
အရက်သားတွေကာကွယ်ဖို့အတွက်စစ်ကောင်စီလိုအပ်နေတဲ့လေရင်စီတွေကိုဘယ်လိုဖြတ်တောက်ကြမလဲဆိုတာနဲ့အမေရိကန်စီကနေပြီးတော့ Starlink Internet ကိုပို့ပြီးကြဲကြဲပြန့်ပြန့်ရရှိရင်လေချောင်းတိုက်ခိုက်မှုတွေကနေအရက်သားတွေကိုပို့ပြီးတော့ကာကွယ်ပေးနိုင်မယ့်အကြောင်းလေဒက် CDM တက်ကြွကြီးဇေယျကိုကိုငင်းချန်ကြီးကဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ကြရတာပါသောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ဖြင့်ကျမတို့စီကို email လိပ်စာ bamis@voanews.com ကိုပို့ပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ဒါအပြင် VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါသေးတယ်ဒီအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းပြင်အွန်လိုင်းကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတွေကနေလဲကြည့်ရှုနိုင်ပါသေးတယ်ရှင် အခုကတော့အပတ်စဉ်အစီအစဉ်တွေကတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုအလှည့်ပေးကြပါတယ်မြန်မာစောက်လို့ရေးလုပ်ငန်းကဏ္ဍမှာ2024ခုနှစ်အတွင်းက 2.6 ရာခိုင်နှုန်းကျဆင်းမယ်လို့သုတေသနစာဆောင်တစ်ခုကထောက်ပြထားပါတယ်။နေဆက်ဒေသတွေမှာတော့စောက်လို့ရေးလုပ်ငန်းတချို့ဆက်လက်ဖြစ်ထွန်းနေပေမဲ့ပြည်မကြီးဘက်မှာတော့နှေးကွေးသွားတယ်လို့လုပ်ငန်းရှင်တွေကပြောဆိုနေကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်။နားဆင်ကြကြပါအောင်ရှင်။
ရွှေတရီကန်ဒေတာကန်ကန်ထရိုက်တာကိုမဦးတယောက်ဒေတာမှာရေကြီးနေတာကြောင့်လုပ်ငန်းတွေခဏရပ်ထားပြီးရေဘေးကူညီပေးနေရတယ်လို့ VOA ကပြောပါတယ်။ထိုင်းလာအိုမြန်မာနယ်စပ်ကရွှေတရီကန်ဒေတာမှာတော့စောက်လုပ်ရေးလုပ်ငန်းတွေရှိနေတာပါ။မဲခေါင်မြစ်ချောင်းကနေတရုတ်ပြည်ဘက်ကတင်မောနဲ့စောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေတည်ယူလာပြီးအဆောက်အုံစောက်လုပ်ရေးလုပ်ငန်းခွင်တွေရှိတယ်လို့ဒေတာတွင်းကပြောကြပါတယ်။ဒေတာရင်းမှာဆောက်လုပ်ရေးလုပ်ငန်းတွေရှိနေတာကြောင့်ပြည်မာကြီးကနေလုပ်သားတွေရွှေ့ပြောင်းအလုပ်လာလုပ်ကြတယ်လို့လဲကန်ထရိုက်တာကိုမဦးကပြောပြပါတယ
်ဒီတွင်းကဇီးဒီကလောအရှားတဲ့ခါကျတော့ဒီတက်ငွေကလီဘာက2000ဆို2000နဲ့ပဲသွားနေကြတာဟုတ်1000ခွဲဟို2000ကိုဒီတွင်းက2000မှာပေါက်နေတာဟုတ်ဒီမှာ2000ခွဲနဲ့ခေါ်လိုက်တဲ့ခါကျတော့သူကပျော်ပြီးလာကြတာလေ
ဟုတ်
ပြောပြလာကြတာဆိုတော့ဒီမှာကဘတ်ငွေပဲသုံးတဲ့ခါကျတော့ဒီမှာကတကယ်ပေါက်သေးက400ဆိုတော့ခုပေါက်သေးနဲ့ဘတ်ပေါက်သေးနဲ့ဆိုရင်6640နဲ့6640ပတ်ဝန်းကျင်ပေါက်တာကို6900လောက်ဒီကျက်ငွေနဲ့ဆို6900လောက်ရက်ပေါက်သေးဖြစ်ကြလေဒီတွင်းမှာကအလုတ်ကင်လေးကအကုန်လုံးရက်တဲ့တော်တော်များများကရက်လိုက်တဲ့အနေအထားမျိုးရှိတဲ့ခါကျတော့တချို့သဆိုင်နဲ့မုံမဖြစ်တော့ပလေးပဲဖြစ်မထင်နဲ့စောင့်ကြတာကရလိုက်တဲ့ခါကျတော့လုံသားအင်အားတွေကမလုံအလုံသားတွေအားနေကြတာပေါ့အလုံလက်မဲ့တွေများနေတာလေအလုံလက်မဲ့တွေများနေတဲ့ခါကျတော့ဒီလိုလက်ဆက်မျိုးလေးတွေတက်လာတယ်တော်တော့ယူရီးယားနိုင်ငံတွေတွားလုံကြတယ်အလိုဟိုထွက်လို့ရတဲ့နိုင်ငံကိုထွက်ပြီးလုံကြတာပေါ့အလုံလို့ကတော့တချို့အပြောင်းလဲတော့တော်တော်များများကဒီဤတွင်းမှာလုံရင်လုံတဲ့လူတွေကျတော့မလုံးနိုင်ကြတော့လေလုံးဝရှုံးမိုင်းနဲ့ပြနေဟိုအရှုံးပြနေတာပေါ့အလုံးမကိုသူတို့အလုံးပဲတင်တာဆွဲတာတငကြီးနဲ့ဆိုပြောတယ်တင်တာဆွဲတာဈေးတုံးနေဘလို့ပဲပြီးပြီးတော့အမြင့်ဆုံးနဲ့ပဲရကြခုနေထားတဲ့ဆိုသူတို့လှုပ်လိုက်ရှုံးမယ်လှုပ်လိုက်ရှုံးမယ
်ပြီးမှတဲမှာအလုံးအကန်ရှာပတာကြောင့်နေဆက်ကိုရွှေ့ပြောင်းလာပြီးဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာအလုံးလုံးကန်ကြသူတွေကလစာနဲ့ရကြတာမဟုတ်ဘဲနေစားလှုပ်သားတွေအဖြစ်အလုံးလုံးနေကြတာဖြစ်ပါတယ်
ကျွန်တော်ဒီမှာကကျတော့ဘယ်လိုပြောမလဲနေစားကပဲတနေ့တာတနေ့ပေါ့တနေ့တာကိုဒေစား daily ချိန်ပဲရှင်းတာလေ daily ချိန်ပဲရှင်းတာကျွန်တော်တို့ကအဲနေစားကနဲ့ပဲရှင်းတယ်လစာနဲ့မဟုတ်ဘူးပေါ့အဲနေစားကဟိုမှာ15ရက်တခါရှင်းတာရှိတယ်တစ်လတစ်ခါရှင်းတာရှိတယ်ဆင်းနိုင်တဲ့နေ့ပဲရတယ်မဆင်းနိုင်တဲ့နေ့ပြရဘူးပေါ့
မြန်မာဆောက်လုပ်ရေးလုပ်ငန်းခန္ဓာမှာအခု2024ခုနှစ်အတွင်း 2.6 ရာခိုင်နှုန်းလောက်ကျဆင်းမယ်လို့ Research and Markets .com ရဲ့မြန်မာ Construction Industry Report 2024မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေလျှက်စင်ပြီးပြတ်တောက်မှုမြန်မာကျပ်ငွေတန်ဖိုးကျဆင်းမှုလုံသားမလုံလောက်မှုဆောက်လုပ်ရေးပစ္စည်းဈေးနှုန်းကြီးမြင့်မှုတွေကြောင့်ရင်းနှီးမြှုပ်နှံသူတွေနဲ့ဝယ်ယူသုံးစွဲသူတွေရဲ့ယုံကြည်ချက်လျော့သွားစေတယ်လို့အစိုးရကထောက်ပြပါတယ်။ဒါပေမဲ့လည်းတည်ယူပို့ဆောင်ရေးပြန်ပြင်းပြဲစွန့်အင်ဖွံ့ဖြိုးရေးတို့မှာရင်းနှီးမြှုပ်နှံမှုနဲ့သုံးစွဲမှုတိုးလာနိုင်တာကြောင့်စားလို့ရေလုပ်ငန်းခန္ဓာအပေါ်ရေတို့အတွက်အထောက်အပံ့ဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းဖော်ပြပါတယ်။ပြည်တွင်းစားလို့ရေလုပ်ငန်းတွေကတော့နှေးကွေသွားပါတယ်။ဒါပေမဲ့လိုအပ်ချက်ကတော့ကြီးမားနေဆဲဖြစ်ပါတယ်။နေဆက်ဒေတာတွေမှာတော့အထူးသဖြင့်တစ်ဖက်နိုင်ငံကငွေချင်းနဲ့လုပ်ငန်းတွေလက်ခံအလုပ်လုပ်ကြတာကြောင့်လုပ်ငန်းလေပတ်မှုတချို့ဆက်ပြီးတော့ဖြစ်ထွန်းနေပါတယ်။ရွှေတရီကန်ဒေတာကန်ကန်ထရိုက်တာကိုမဦးကတော့ဒေတာတွင်လုပ်ငန်းလေပတ်မှုပုံစံကိုအခုလိုပြောပြပါတယ
်။နှုတ်အပြောင်းလဲကတော့ဒီမှာကကျွန်တော်တို့နေဆက်မှာဘတ်ပဲသုံးတာဆိုတော့လေယူရီးယားငွေပဲသုံးတဲ့ခါကျတော့အပြောင်းလဲရတာမဖြစ်ပါဘူး။အဲကျပ်ငွေနဲ့ကျတော့ဒီကျွန်တော်တို့လီဘာကောလီဘာတချို့လီဘာသုံးလီဘာတွေဆိုမြန်မာပြည်ကနေခေါ်တဲ့ခါကျတော့သူတို့ကသူတို့တို့ပူပြီးတော့လီဘာတွေလီဘာကတွေပိုတက်တာလာပေါ့ကျွန်တော်တို့ဒီမှာသုံးတာလီဘာကလီဘာကတနည်းကို
ဘတ်400ဆိုရင်ဘတ်400တနေ့ကိုဆရာတယောက်ကိုဘတ်400ဆိုရင်ခုငွေနဲ့ဆိုရင်သူက900လောက်ကြတာ哦သူမြန်မာငွေနဲ့ဆိုလူဆရာတယောက်900ကိုကျက်ငွေနဲ့900ဆိုတော့မြန်မာပြည်မှာက200လောက်ပေးခေါ်ရင်ဆရာတယောက်ကရနေပြီရောအဲ့လဲကျတော့ခါရတော့ဒီဘာကအရက်တက်တာသွားတာပေါ့
တချိန်တည်းမှာပဲမြန်မာနိုင်ငံတွင်းမတည်ငြိမ်မှုတွေကိုထောက်ပြပြီး Thai Siam Cement Group SCG ကုမ္ပဏီကမြန်မာနိုင်ငံတွင်းကဘီလက်မြေစက်ရုံနှယုံကိုပိတ်လိုက်ပြီးပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းလုပ်ငန်းချက်မဲ့အစီအစဉ်တွေကိုလည်းဆိုင်းငံ့ခဲ့ရကြောင်း Siam Cement Group ရဲ့အမှုဆောင်ဒုတိယဥက္ကဋ္ဌရဲ့ပြောဆိုချက်ကိုကိုးကားပြီး The Nations ကဖော်ပြပါတယ်The Nation သတင်းစာနဲ့လုတ်တဲ့မင်းမြန်ကံမှာသူကအခုလိုပြောသွားတာပါမြန်မာနိုင်ငံတွင်းကလုပ်ငန်းတွေပြန်ဆနိုင်ရေးကတော့မျှော်လင့်ချက်မရှိသေးဘူးလို့လည်းသူကပြောပါတယ် Thai SCG လုပ်ငန်းကြီးအနေနဲ့တော့ဝန်ထမ်းတွေရဲ့အသက်အန္တရာယ်ဆိုးရိမ်ချက်ကြောင့်လုပ်ငန်းတွေလက်ပတ်မှာမဟုတ်ဘူးလို့လည်းပြောပါတယ် Research and Markets Stockholm ရဲ့မြန်မာ Construction Industry Report 2020မှာတော့2022ခုနှစ်ကနေ2028ခုနှစ်အတွင်းပြန်ပြင်းပြဲဆွန့်အင်အခြေခံအဆောက်အအုံစီမံကိန်းတွေနဲ့ကုန်ထုတ်လုပ်ရေးတို့မှာရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာနိုင်ငံတွင်းဆောက်လုပ်ရေးကဏ္ဍမှာပြင်းမြ 3.6 ရာခိုင်နှုန်းလောက်တိုးလာမယ်လို့ခန့်မှန်းထားပါတယ
်။နေဆက်ဒေသမှာဆောက်လုပ်ရေးလုပ်ငန်းတွေဖြစ်ထွန်းနေပြီမဲ့ပြည်မကြီးဘက်မှာဆောက်လုပ်ရေးလုပ်ငန်းလေပတ်မှုတွေကျဆင်းသွားတာနဲ့ပတ်သက်ပြီးတော့မတ်တင်ကြီးထိုက်ကစီးပွားရေးအစီအစဉ်မှာတင်ပြထားတာကိုကြားခဲ့ကြရတာဖြစ်ပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဒီရဲ့အစီအစဉ်လေးကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။အခုဆက်ပြီးနားဆင်ရမှာကတော့လူမှုရှုခင်းအစီအစဉ်ဖြစ်ပါတယ်။ရေဘေးဒုက္ခရောက်နေသူတွေလိုအပ်ဆုံးတော့အခုချိန်မှာဗားရီပါလေ။သွားကူနေသူတွေအနေနဲ့ကောဗားရီတည်ထားတင်လဲဆိုတာကိုနာခင်မုံတိုင်းမှာကိုရိုင်းကူညီဘူးသူဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းနဲ့မဆုမျက်မုံကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာပြန်လည်တင်ဆက်ပေးထားပါတယ်ရှင
်။မြန်မာနိုင်ငံအနှံ့ရေဘေးအကူအညီပေးနေသူတွေအနေနဲ့ကိုယ့်ရဲ့အန္တရာယ်ကိုအရင်ကာကွယ်ဖို့အရေးကြီးတယ်လို့ရေဘေးကူညီကိုရံပေးခဲ့ဖို့သူတယောက်ကအကြံပြုပါတယ်။ရေဘေးဒုက္ခကြုံနေရသူတွေအတွက်ကိုလည်းတကယ်လိုအပ်တဲ့ပစ္စည်းတွေကိုပေးသင့်တယ်လို့ဒီ Darkness ပုံတိုင်းဖြစ်ခဲ့တော့ကလက်ဖွဲ့တာမျိုးမှာ3လကြာနေထိုင်ပြီးတော့မှကူညီခဲ့ဘူးတဲ့ဓာတ်ပုံသတင်းတော်ဟာကိုစိုးစရာထွန်းကပြောပါတယ်။မြန်မာနိုင်ငံနေရာအနှံ့နဲ့မကဒီနိုင်ငံတကာကရေကြီးတဲ့နေရာတွေကိုသွားရောက်ပြီးတော့ဓာတ်ပုံမှတ်တမ်းတွေတင်ခဲ့ဘူးသလိုရေဘေးဒုက္ခတွေကိုကိုယ်တိုင်ကူညီခဲ့မှုတဲ့ကိုစိုးစရာထွန်းနဲ့မေးမြန်းထားပါတယ်ရှင်
။ရေဘေးနဲ့ပတ်သက်ရင်တော့1995ကျွန်တော်တို့ကောလင်ဝန်းတို့ရေကြီးတဲ့အချိန်ပေါ့အိမ်တွေလည်းပါကြတယ်ဟိုလူတွေလည်းတေးကြတယ်ပေါ့အဲအချိန်မှာတော့ကျွန်တော်တို့ကိုယ်တိုင်ရေဘေးဒုက္ခတွေအနေနဲ့ဟိုရေဘေးကိုခံစားမှုပါတယ်။အဲနောက်တစ်ခုကကျတော့2008မှာတော့နာဂိတ်ပေါ့နော်2008နာဂိတ်ဖြစ်တဲ့အခါမှာကျွန်တော်နာဂိတ်ဖြစ်တဲ့အချိန်အနေနဲ့စပြီးတော့မှလက်ပေါ်တာမှာရောက်သွားတဲ့ဟာကဟိုဗောလန်တီးယားအနေနဲ့ကျွန်တော်အမှ3လလောက်နေခဲ့ဘူးတဲ့။နောက်ထပ်ရေဘေးတွေကတော့ဒီကျွန်တော်တို့ကောလင်းမှာထပ်ကြီးတဲ့2015ရေဘေးတို့ကလေးတို့ပြီးတော့အေယာဝတီတိုင်းမှာရေကြီးတဲ့ဖြစ်စဉ်တွေနောက်ပြီးတော့ရခိုင်ပြည်နယ်ဆိုလို့ရှိရင်စစ်တွေမြောက်ဦးဒီရေကြီးတဲ့အားတွေမှာကျွန်တော်ဒီဘက်မှာတော့သွားဦးပါလေ။ဒီဘက်အနေနဲ့ကတော့ဒီ2018မှာဒီလာအိုမှာဒီဆေးကျိုးတဲ့အခါမှာရွာလုံးကျွတ်ပါပြီးမှလူရချီပြီးတေဆုံးဒီဆုံးလာရှိတယ်ပျောက်ဆုံးလာရှိတယ်အဲ့ဒီအားအဲ့လာကိုဟိုမှာ2018မှာပေါ့နော်အဲ့မှာသွားပြီးတင်းယူပါတယ်2019မှာတော့ဒီဂျပန်နိုင်ငံမှာဒီဖူကူရှိမားမှာပေါ့ဒီတိုက်ဖုံးမုန်တိုင်းတိုက်လို့လူတွေရာနဲ့ချီပြီးတေပြီးပျောက်ဆုံးတဲ့အချိန်မှာအဲ့မှာသွားပြီးတင်းယူပါတယ်အ
အခုလိုမျိုးပေါ့နော်ဒီနိုင်ငံတကာမှာလည်းဒီဂျေဘေးဒုက္ခနဲ့ပတ်သက်လို့သွားပြီးတော့မှဓာတ်ပုံမှန်တင်ပို့တယ်ပြည်တွင်းမှာလည်းနေရာနှံ့ရောက်ပြီးတော့မှကိုယ်တိုင်လည်းဒီဂျေဘေးဒုက္ခကြုံမှုသူတရားအနေနဲ့ဆိုရင်အခုလိုမျိုးဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဂျေဘေးအခြေအနေမှာဒီဟိုဒုက္ခတွေတဲ့အနေနဲ့ပေါ့နော်ဂျေဘေးကြုံနေတဲ့သူတွေအနေနဲ့ဟိုဘာအလိုအပ်ဆုံးလို့အခုချိန်မှာပြောနိုင်လဲရှင
်ဒီရေကြီးနေတဲ့အခြေအနေမှာတော့အဓိကလိုအပ်တာတော့ဒီထမင်းတုံးနဲ့ဟိုစားစရာရေရေပေါ့နော်အော်စီဝါနဲ့ပါပါပေါ့အဲ့ဒီဟာတော့အဓိကလိုအပ်တဲ့အချက်ပေါ့ဒီရေကြီးတဲ့အချိန်ပေါ့အဲရေကြီးပြီးတော့နည်းနည်းကြာသွားပြီဆိုတော့သူကဒီစားစရာဆွဲချိန်မှာသမင်းတုပ်ဆိုရတဲ့အဲအဓိကပို့ပြီးလိုအပ်တာကဒီဆန်နဲ့စီပေါ့အဲဆန်စီရေပြီးတော့ဒီရေရှိထားခံမဲ့ဒီစားတောက်ကုန်နေရအဓိကလိုအပ်တာပေါ့နောက်တစ်ခုကဒီကျွန်တော်တို့ဒီနာခဲ့မှာတော့ကျွန်တော်တို့တွေးခဲ့ဦးတဲ့အတွေ့အကြုံရဆိုလို့ရှိရင်ဟိုတော်တော်များများကဘာလုပ်ကြလဲဆိုတော့လာပြီးဆိုရင်ယူလာတဲ့ပစ္စည်းတွေကဟိုအားလုံးကသွားပြီးတူကြတယ်ပေါ့ဒီခေါဆွဲချောက်တုပ်တွေလို့နောက်တစ်ခုကချင်တောင်းလို့စောင်းလို့တကယ်တမ်းဒီဒုက္ခခံစားရတဲ့ပြည်သူတွေမှာကအဲ့ချိန်မှာသူတို့ကလိုတာကအဲ့ဒီဟာမဟုတ်တော့ရေပေးကြောင်းမို့လို့သူတို့တွေရဲ့ဟိုဒီအသက်အိုးအိမ်တွေလည်းပျက်စီးဆုံးရှုံးသွားမယ်ပေါ့နော်ပြီးတော့သူတို့တစ်ချိန်တည်းမှာပဲသူတို့ရဲ့ရှိခဲ့ဦးတဲ့ဆိုင်လေးတွေလို့အိမ်လေးတွေလို့ဒီစီးပွားရေးလုပ်ငန်းလေးတွေလည်းပျက်စီးသွားတယ်ပေါ့အဲ့တော့အဲ့ချိန်မှာကျွန်တော်တို့အဓိကလိုအပ်တာပါလဲဆိုတော့ဒီစားဖို့ဆန်ရတော့ပဲရှင်ပြပြပေါ့နော်တို့တို့အမြဲလိုမှာပဲလေဟိုပို့ရင်လည်းဒါတင်ထားလို့ရတဲ့ပစ္စည်းမျိုးပေါ့နောက်ထပ်ထပ်ပြီးလိုတာတော့တို့တို့အတွက်ဟိုငွေကြေးပေါ့ဒီဟိုငွေကြေးလည်းပေးနိုင်တယ်ဆိုတော့ပို့ပြီးတော့မှအဆင်ပြေတာပေါ့အိမ်တော်တို့စုစုဘယ်တော့တတ်မှတ်ပြီးတော့မ
ှပြောမယ်ဆိုရင်စေတနာရှင်တွေဘက်ကတော့ဒီရေပေးကြုံနေသူတွေအတွက်ဆိုပြီးတော့မှပေးတာဖြစ်ပေမဲ့လည်းတကယ်တမ်းဒုက္ခရောက်နေတဲ့သူတွေအတွက်ကိုလက်ငင်းမလိုတဲ့ပေါ့နော်ဟိုအပိုဖြစ်နေတဲ့ပစ္စည်းမျိုးတွေပေါ့ဆိုးဆိုးကတော့ကိုဆိုးဆရာထွန်းနေနဲ့ပြောပါတယ်ဆိုတော့အဲ့လိုမျိုးလက်ငင်းမလိုပဲနဲ့ဒီအပိုဖြစ်နေတဲ့အခုလိုမျိုးအချိန်မျိုးမှာလက်တလောကူညီတဲ့သူတွေအတွက်ကိုဒီဟိုအပိုဖြစ်နေနိုင်တဲ့ပစ္စည်းမျိုးတွေဆိုရင်ရောဘယ်လိုမျိုးပြောလို့ရမလဲရှင
့်ဟောဗျာတို့လိုဟာမျိုးတွေတော့တက်ခဲတို့ဟာမျိုးတွေပေါ့နော်အဲ့လိုမျိုးတွေလည်းပါလာတော့ဒါတော့လူရဲ့လူရှင်ကတော့ဒါသူစီရတယ်သူဖာသူတွေ့ပြီးတအိမ်ကိုဘယ်နှခုစီဆိုပြီးအိမ်ကြီးနဲ့တွေ့ပြီးယူတာပါဒါပေမဲ့အဲ့ဒီပစ္စည်းတွေကကျတော့ဟိုအိမ်တိုင်းတွေ့တော့သူလိုချင်မှလိုမှာပေါ့နော်နောက်တစ်ခုကတော့ကျွန်တော်အကြံပေးရကျင်တာကတော့ဗာလဲဆိုတော့ဒီပစ္စည်းတွေဝယ်သွားတယ်ဆိုတာကြောက်လဲဟိုဝယ်ရတာလဲအချိန်နဲ့ကုန်တယ်ပြီးတော့ဟိုခိုးရောက်သွားလို့ရှင်တယ်တကယ်ဟိုမြေပြင်မှာဒုက္ခရောက်နေတဲ့သူတွေအတွက်ကဟိုတကယ်အသုံးတည့်မယ်မတည့်ဘူးဆိုတာလဲတိတ်မတည့်ကြအောင်အဲ့တော့အကောင်းဆုံးကတော့ကိုတက်နိုင်တက်နိုင်တယ်လို့ပေါ့ဒီဆန်ရယ်စီရယ်ပြီးရင်ကျန်တော့ငွေသားပေးလိုက်တာကပုံပြီးကောင်းမယ်နဲ့တူပါလေအဲ့မှာလိုအပ်တာကိုသူတို့ဖာသူတို့စီမံခွန်ပေးပြီးဝယ်ပါလိမ့်မယ်အဲ
့တော့ဒေတာတစ်ခုနဲ့တစ်ခုမှာဒီဟိုအကူအညီလိုအပ်တာတွေကရောကွဲနိုင်မလားရှင
်အဲတနည်းနဲ့တနည်းကတော့သူတို့လိုတာတွေကမတူကြဘူးဗျအဲဥမာဆိုကြလို့ရှင်တချို့ကကြောက်လဲဟိုလေလိုချင်တာတော့ဟိုအခုချိန်ဒီရေမကြသေးတဲ့နေရာတွေပေါ့နော်အဲရေကြပြီးသားနေရာတွေကကြောက်လဲသူကဟိုပေါ့စားစရာတောက်စရာလိုမှာပေါ့အဲ့တော့တနည်းနဲ့တနည်းတော့ဟိုဒါတော့တေးကြတယ်တူမှာမဟုတ်ဘူးပြော
ဒီမြန်မာနိုင်ငံ
လူမှုရှုခင်းအစည်းအဝေးကိုကြားခဲ့ကြရတာပါအခုဆက်ပြီးတော့ကြံနေသေးတဲ့အချိန်မှာဒီကနေ့အတွက်သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကဆက်လက်တင်ဆက်ပေးသွားပါမယ်ရှင
်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံဖို့စ조사မှုဖြစ်ခဲ့တဲ့အကြောင်းအမေရိကန်ပြည်ထောင်စုစုံစမ်းရေးဘူရို FBI ကအတည်ပြုလိုက်ပြီးတဲ့နောက်နိုင်ငံရေးအကြမ်းဖက်လုပ်ရတဲ့ကိုပြည်တွင်းပြည်ပပြစ်တင်ရှုံချမှုတွေနဲ့လုံခြုံရေးပုံမှုတင်းကျဖို့တောင်းဆိုမှုတွေထွက်ပေါ်နေပါတယ်။ဖလော်ရီဒါပြည်နယ်က West Palm Beach Golf Course မှာ Republican သမ္မတကိုယ်စားလှယ်လောင်း Donald Trump ကောက်ကစားနေတဲ့အချိန်တနက်ကင်ဆောင်လာသူဒူးကိုတွေ့ခဲ့တဲ့အတွက်လုံခြုံရေးအဖွဲ့ဝင်တွေကပြစ်ခတ်ခဲ့ပါတယ်။ဒီနေ့ဦးနေတွေကဖြစ်ခဲ့တဲ့အဖြစ်အပျက်မှာသမ္မတဟောင်း Trump ကဘေးကင်းလုံလုံခြုံခြုံရှိခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျ။မြန်မာနိုင်ငံဟာကမ္ဘာမမွေးစေဝါထုတ်လုပ်မှုတဆင့်ကန်တင်ပို့မှုအဓိကနိုင်ငံတွေမှာအပါအဝင်ဖြစ်သက်မှကြောင့်အမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။မြန်မာ၊ဗိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေဟာလွန်ခဲ့တဲ့12လအတွင်းနိုင်ငံတကာမူရစ်ဆေးဝါးတိုက်ဖျက်ရေးသဘောတူညီချက်နဲ့အညီမူရစ်ဆေးတိုက်ဖျက်ရေးလုပ်ငန်းတွေလှုပ်ဆောင်မှုပြတ်ကွက်ခဲ့တဲ့အတွက်ဒီအစည်းအဝေးမှာထပ်သွင်းဖော်ပြခြင်းခံရတဲ့ဖြစ်တဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့စက်တင်ဘာလ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီနိုင်ငံတွေမှာမူရစ်ဆေးဝါးတိုက်ဖျက်ရေးအတွက်အမေရိကန်အစိုးရရဲ့ထောက်ပံ့ကူညီမှုဟာလည်းအရေးပါတယ်လို့သူကပြောပါတယ်။ကချင်ပြည်နယ်ဖားကန့်မှာစစ်ကောင်စီနဲ့အတိုက်ခံလက်နက်ကိုင်အဖွဲ့တွေကြားသတင်းတပတ်ကြော်ကြားတိုက်ပွဲတွေကြောင့်အရသာ30ရဲမှနဲ့တစ်ဆုံခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မှာလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်တေကျေထိခိုက်မှုတွေရှိခဲ့တယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေသခံတွေကပြောပါတယ်ခင်ဗျာ
။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမူကတော့ကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Knolius နဲ့ Joe Gill တို့ဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာအနားယူနိုင်ကြပါစေရှင်။ကျွန်မကတော့ခင်လေးပါ။